Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်း2019ခုနှစ်နိုဝင်ဘာလ24ရက်တောက်ကြာနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
မင်္ဂလာပါကျွန်တော်ရန်နိုင်မှာတောက်ကြနေညပိုင်းသတင်းတွေကိုနန်းလောင်နဲ့အတူချင်ညာပေးသွားမှာဖြစ်ပါတယ်ဇင်ဘာဝေးနိုင်ငံမှာတော့ MSN Mnangagwa ဟာသမရပြည့်ဖြစ်နေဒီနေ့တောက်ကြနေမှာကျန်းသစ္စာတင်ဆိုလိုက်ပါတယ်ဤနိုင်ငံမြောက်ပိုင်းကပြည်တစ်ခုကိုစစ်သွေးကြွလို့တန်ရားဖြစ်ပွဲရှိသူတွေကတိုက်ခိုက်ခဲ့တာကြောင့်လူ184ယောက်သေဆုံးသွားခဲ့ပါတယ်ပေါ်ဟမင်းကြီးဖရန်စစ်သားမြန်မာနိုင်ငံကိုတနင်္လာနေ့မှာလာရောက်ပြီးတော့မြန်မာခေါင်းဆောင်တွေနဲ့တီးကြားတွေ့ဆုံသွားဖို့ရှိပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥညပိုင်းမှာနားဆင်ရဖို့ရှိပါတယ်ဗျာ
ကောင်းပါပြီရှင်သတင်းတွေအပြင်မှာတော့နိုင်ငံတကာကဖိအားပေးဝေဖန်ပစ်တင်နေတဲ့ရခိုင်အရေးနဲ့ပတ်သက်လို့မြန်မာနိုင်ငံဘက်ကရည်တည်ပေးတဲ့တရုတ်ဆိုရကိုကျေးဇူးတင်ကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောကြားခြင်းနဲ့အတူနားဆင်ကြမှာက
The Embassy of the United States of America in Rangoon is transmitting the following information through the Embassy Warden system as a public service to U.S. citizens.
American တန်ယုံရဲ့လက်ထောက်ပြည်သူရေးရအရာရှိပြောသွားတာပါ။အပြည့်စုံကိုသတင်းတွေပြန်မနာဆင်ကြပါမယ်။ဒါပြင်ခီးသွွားလုံရန်တိုးမြင့်တဲ့အနေနဲ့ပကံနဲ့ကမ္ဘောဒီးယားနိုင်ငံ Siamri မြို့ကြားဒါရိုက်လေကြောင်းဆက်တင်ပြေးဆွဲတဲ့အကြောင်းနဲ့သိပ္ပံဆိုင်ရာသတင်းလွှာတွေကိုပါနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
ဇင်ဘာဝေးနိုင်ငံမှာတော့ MSN Mnangagwa ဟာသမရသစ်ဖြစ်နေဒီကနေ့တောက်ချာနေမှာကျန်းသစ္စာတင်ဆိုလိုက်ပြီးတော့ Robert Mugabe ရဲ့38နှစ်ကြာအာဏာရှင်စနစ်နဲ့အဆုံးသတ်သွားခဲ့ပြီဖြစ်ပါတယ်။သမရသစ်ဖြစ်ကျန်းသစ္စာတင်ဆိုပြီးတဲ့နောက်ပြောကြားခဲ့တဲ့သူ့ရဲ့မိန်ကုန်းထဲမှာတော့ Mr. Mnangagwa ကသူ့အရင်သမရ Mr. Mugabe ကိုချီးကျူးပြောဆိုခဲ့တယ်လို့ရှင်းနေမှာငကိုစီစဉ်ထားတဲ့အတိုင်းရွေးကောက်ပွဲကျင်းပမယ်လို့လည်းကတိပြုပြောကြားလိုက်ပါတယ်။ဒါပြင်ဇင်ဘာဝေးပြည်သူတွေအနေနဲ့အတိတ်ကာလရဲ့တစားကန်တွေအဖြစ်နဲ့အဲ့ဒီမှာပဲဂျောင်းပိတ်မနေတင်ဘူးလို့သူကပြောလိုက်ပါတယ်မစ္စတာမူကာဘီဟာဇင်ဘာဝေးနိုင်ငံရဲ့အဖခင်ကြီးဖြစ်တယ်လို့ခေါ်ဆိုလိုက်ပြီးတစ်ချိန်တည်းမှာပဲမစ္စတာမူကာဘီဟာအမားတွေလည်းအများကြီးလုပ်ခဲ့တယ်လို့သူကပြောပါတယ်အသက်85နှစ်ရှိဖြစ်တဲ့မနန်ဂါဝါဟာဟာရာရီမြို့တော်မှာရှိတဲ့လူ6000ဆန်းတဲ့အမျိုးသားအားသာခွင့်ကြီးမှာသမရသည့်အဖြစ်နဲ့ကျန်းသစ်စာကျေးဇူးခဲ့တာဖြစ်ပြီးတော့ဇင်ဘာဝေးနိုင်ငံသားတွေကလည်းသူ့ကိုထောက်ခံအားပေးခဲ့ကြပါတယ်မိချောင်းလိုနာမည်ကြီးတဲ့သမရမနန်ဂါဝါဟာဇင်ဘာဝေးစစ်တပ်နဲ့နှီးစပ်သူလည်းဖြစ်ပါတယ်သူအနေနဲ့ဇင်ဘာဝေးသမရအဖြစ်နဲ့ရင်ဆိုင်ရမယ့်စိန်ခေါ်မှုတွေထဲမှာတော့မူဂဘီအုပ်ချုပ်ခဲ့တဲ့ဆယ်စုနှစ်လေးခုနှီးပါအတွင်းကြာဆင်းသွားတဲ့တိုင်းပြည်ရဲ့စီးပွားရေးကိုပြန်လည်တည်ဆောက်ဖို့ဖြစ်ပါတယ်သမရဟောင်းမူဂဘီနဲ့သူ့ရဲ့ဇနီးတို့ကိုတရားဆွဆိုခြင်းကနေခင်းလွှတ်ခွင့်ပေးခဲ့ပါတယ်ပြီးခဲ့တဲ့နှောင်းမှာ5ရက်နေ့ကမစ္စတာမူဂဘီကမနန်ဂါဝါကိုယာရုကနေဖြုတ်ချခဲ့ပြီးတော့အသက်52နှစ်အရွယ်သူ့ရဲ့ဇနီးကိုသူ့နေရာမှာဆက်ခံဖို့ပြောကြားလိုက်ပြီးနောက်ပိုင်းမှာဇင်ဘာဝေးစစ်တပ်ကအာဏာသိမ်းခဲ့ပြီးတော့နောက်အခုမနန်ဂါဝါဟာသမရအဖြစ်ပြန်ဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
ယူကန်နာနိုင်ငံက Red Pepper ပြည်ရင်းသတင်းစာတိုက်ကအခြေခံဝန်ထမ်း၈ဦးကိုယူကန်နာတာဝန်ရှိသူတွေကဖမ်းဆီးလိုက်ပြီးနိုင်ငံတော်တစ္ဆာဖတ်မှုနဲ့တရားစွဲဆိုလိုက်ပါတယ်။အင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ပုဂ္ဂလိကပိုင်းကမ်ပါလာမြို့က Red Pepper သတင်းစာတိုက်ကိုအင်္ဂါနေ့အနောက်မြောက်မှာဝင်ရောက်ရှာဖွေပြီးတိမတိုင်ခင်တရက်ကသတင်းအမားတွေပုံတွေထုတ်ဝေတဲ့ဆိုရဲဆွဆွချက်နဲ့သတင်းထောက်တွေကိုဖမ်းဆီးခဲ့တာပါ။ယူကနာသမရယူဝရီမူဆယ်ဗနီကရဝနာသမရပေါ်ကဂိမ်ကိုရထူးကဖယ်ရှားဖို့စီစဉ်နေတယ်ဆိုပြီးအမည်မဖော်တဲ့သတင်းရင်းမြစ်ကိုကိုးကားပြီးတော့ပုံနှိပ်ဖော်ပြခဲ့တာပါ။နိုင်ငံတော်တစ္ဆာဖတ်မှုအပြင်နိုင်ငံတော်လုံခြုံရေးကိုထိခိုက်နေနာစေတဲ့သတင်းမားတွေကိုပုံနှိပ်ထုတ်ဝေမှုနဲ့လည်းသတင်းထောက်တွေကိုဆွဲချက်တင်လာတယ်လို့ရဲဌာနပြောခွင့်ရအမီလီယန်ခယီမာကဒရိုက်တာသတင်းဌာနကိုပြောပါတယ်။သတင်းထောက်တွေဘယ်တော့ယုံတယ်မလဲဆိုတာကိုတော့ခယီမာကပြောဆိုနိုင်ခြင်းမရှိပါဘူး။သတင်းဌာနတွေကိုစောင့်ကြည့်နေတဲ့အမေရိကန်ကသတင်းထောက်များကာကွယ်ရေးကော်မတီကသတင်းထောက်ရှိဦးကိုချက်ချင်းလှုပ်ပေးဖို့ယူကနာအစိုးရကိုတောင်းဆိုထားပါတယ
်။ဤနိုင်ငံမြောက်ပိုင်းဆိုင်းနိုင်ကျုံးစွာကလူတွေပြစ်ချက်နေတဲ့ဗလီတစ်ခုကိုစစ်သေးကြွားလို့တန်ရာဖြစ်ပွဲရှိသူတွေဒီကနေ့မှာတိုက်ခိုက်ခဲ့တာကြောင့်လူ184ယောက်သေဆုံးသွားတယ်လို့ဤဂျစ်လုံခြုံရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။အစိုးရတေဟာ BLF မြို့က El Roder ဗလီကိုအစ္စရေးလုံခြုံဗလီကအစ္စရေးလုံခြုံရေးတပ်ဖွဲ့ကိုထောက်ခံသူတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ကီဂျမ်မောင်းနေတဲ့ကားလေးစင်းပေါ်မှာရှိတဲ့လူတွေကတောက်ကြနေကဒီဝက်ပြူဆူတောင်းနေတဲ့သူတွေကိုတနက်ဒီနေ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့အီဂျစ်လုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်။အရေးပေါ်လူနာတင်ရင်တွေကအခင်းဖြစ်ပွားတဲ့နေရာကထိခိုက်ဒဏ်ရာရတဲ့သူတွေကိုဒီအနီးနားမှာရှိတဲ့စေယုံတွေကိုခေါ်ဆောင်သွားတာကိုတွေ့ရတယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်။စ ဆေးသွေးကြော်တွေဟာအများဖြင့်တော့လုံခြုံရေးတပ်ဖွဲ့တွေကိုပြစ်မှတ်ထားတိုက်ခိုက်လေရှိပေမဲ့တိုင်းတိုင်းကျွန်းဆွယ်အပြင်ဘက်ကိုထွက်ပြီးတော့အီဂျစ်နိုင်ငံကခရစ်ယာန်ဘာသာဝင်တွေနဲ့ဖျားဘူးတွေကိုလည်းတိုက်ခိုက်လေရှိတာဖြစ်ပါတယ်အီဂျစ်လုံခြုံရေးတပ်တွေဟာဆိုင်းတိုင်းကျွန်းဆွယ်မြောက်ပိုင်းမှာ IS အစွန်းရောက်တွေနဲ့တိုက်ပွဲဖြစ်ပွားနေတာဖြစ်ပြီးတော့အဲဒီမှာလွန်ခဲ့တဲ့3နှစ်တိုက်ပွဲတွေပြင်းထန်လာခြင်းကစပြီးတော့ဆေးသွေးကြော်တွေဟာအီဂျစ်စစ်သားတွေနဲ့ရဲတပ်ဖွဲ့ဝင်ရာပေါင်းများစွာကိုတပ်ပစ်ခဲ့ပါတယ်ခင်ဗျာ
တပ်ဖွဲ့ဝင်44ယောက်နဲ့အတူမကြသေးခင်ကအာဂျင်တီးနားရင်းကုပ်တင်မောပျောက်ဆုံးသွားတဲ့နေရာနားလောက်ကနေပောက်ကွဲမှုလို့ယူဆနိုင်ပွဲရှိတဲ့အတန်းတစ်ခုကြားလိုက်ရတယ်လို့အာဂျင်တီးနားရဲ့တပ်ကပြောပါတယ် ARA ဆန်ဟွာနှင်ကုပ်တင်မောဟာပြီးခဲ့တဲ့နိုဝင်ဘာလ15ရက်နေ့ကပျောက်ဆုံးသွားခဲ့တာဖြစ်ပြီးအာဂျင်တီးနားရဲ့တပ်ကတော့ဒီပောက်ကွဲမှုဟာပုံမှန်နဲ့ထူးခြားပြီးတော့အချင်းတူတူနဲ့ပြင်ထန်နိုင်လို့ပြောပါတယ်ရဲတပ်ကအဲ့ဒီရင်းကုပ်တင်မောနဲ့ဆက်သွယ်မှုပြတ်တောက်သွားပြီးတော့နိုင်ပိုင်းကြာမှာပဲရှေ့ထဲကနေပုံမှန်မဟုတ်တဲ့အတန်းထွက်လာတယ်လို့အမေရိကန်ရဲတပ်နဲ့နိုင်ငံတကာနျူကလ িয়ার ဆက်သတ်မှုတားမြစ်ထားတာကိုစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ဘာကြောင့်ဒီပောက်ကွဲမှုဖြစ်ရလဲဆိုတော့အနာပိုင်းနေနေနဲ့မသိရသေးကြောင်းနဲ့ဒီရင်းကုပ်တင်မောတက်ခဲ့ခံရတဲ့အထောက်အထားတွေလည်းမရှိဘူးလို့အာဂျင်တီးနားရဲတပ်ပြောခွင့်ရအာကီဘောက်ဘီကပြောပါတယ်။ဆန်ဟွာနှင်ကုပ်တင်မောရဲ့အခြေအနေကိုအသေးချာသိကြသိရတဲ့အထိဆက်လက်ရှာဖွေသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။တက်တန်34နှစ်ရှိပြီဖြစ်တဲ့ဂျာမနီနိုင်ငံလုံးဒီဇယ်နဲ့လက်စစ်စွိုင်းတုံးဒီရင်ကုပ်တင်မောကနွေမာလ15ရင်းနေတုန်းကဘက်ထရီပြဿနာရှိတယ်လို့သတင်းပို့ထားပြီးသူ့ရဲ့အခြေစိုက်စကန်မော်ဒယ်ဘက်တာကိုလမ်းကြောင်းပြောင်းသွားနေကြောင်းဒါပေမဲ့ပြဿနာရှိနေတယ်ဆိုတဲ့အချက်ပြတာမျိုးတော့မပေးပို့ခဲ့ကြောင်းအာဂျင်တီးနားရဲ့တပ်ကပြောပါတယ်
အမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီရီကနေတောက်ကြနေညာပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကက်သလစ်သာသနာပိုင်းပိုးဟမ်းမင်းကြီးဖရန်စစ်စာတနင်္လာနေ့ကျရင်မြန်မာနိုင်ငံကိုသွားရောက်မှာဖြစ်တဲ့အတွက်ပိုးဟမ်းမင်းကြီးကိုဖူးမြော်ဖို့အနေနဲ့ရရက်ကကက်သလစ်ခရစ်ယာန်ဘာသာဝင်တွေရန်ကုန်မြို့တော်ကိုသွားဖို့အစမ်းပြေနေကြပါတယ်။ရန်ကုန်မြို့မှာလည်းပိုးဟမ်းမင်းကြီးကိုကြိုဆိုဖို့အခမ်းအနားတွေပြုလုပ်နေပါတယ်။နိုမာ29ရက်နေ့ကနေစတင်မဲ့3ရက်ကြာခီးစဉ်အတွင်းမှာပေါ်ဟမ်းမင်းကြီးဟာသမရဦးတင်ကျော်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နဲ့လည်းတီးကြားစီတွေ့ဆုံမှုစီစဉ်ထားပါတယ်။တိရီမင်္ဂလာကဘာရေးကုမ္ပဏီမှာတော့နိုင်ငံတော်တန်ခါမဟာနာယကအဖွဲ့နဲ့တီးတန့်တွေ့ဆုံမှုရှိသလိုစိန့်မေရီဘုရားကျောင်းမှာလည်းခရစ်ယာန်ဂိုင်းအုပ်ဆရာတွေနဲ့တွေ့ဆုံမှုရှိပါတယ်။ရန်ကုန်မြို့ကကြိုက်ဆန်ကွင်းမှာတော့ဒီလူမှုစုတောင်းပွဲတစ်ခုကျင်းပဖို့စီစဉ်ထားတယ်လို့လည်းသိရပါတယ်။ပိုယဟမင်းကြီးဖရန်စစ်ရဲ့အခုမြန်မာနိုင်ငံခီးစဉ်ဟာပိုယဟမင်းကြီးတပါးရဲ့ပထမဆုံးသောမြန်မာနိုင်ငံခီးစဉ်လည်းဖြစ်ပါတယ်ဒီမြန်မာနိုင်ငံခီးစဉ်အပြီးမှာတော့ပိုယဟမင်းကြီးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်သွားအောင်မှာဖြစ်ပါတယ်ခင်ဗျာ
ဩစတြေးလျနိုင်ငံရဲ့ကြီးကြပ်မှုအောင်မှရှိတဲ့ပပွန်နယူးဂီနီကနိုင်ငံရဲ့ခလုံခွင်တောင်ဟန်သူတွေကိုထားရှိရာစခန်းအတွင်းနောက်ဆုံးကြန့်ရှိတဲ့ဒုက္ခသည်တွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေကဒီကနေ့မှရှင်းလင်းဖယ်ရှားလိုက်ပါတယ်။ဒီလိုဖယ်ရှားရမှာအင်အားသုံးဆောင်ရွက်တာမျိုးမဖြစ်အောင်တတိထားလုပ်ကိုင်ခဲ့တယ်လို့ဆိုပေမဲ့ဒုက္ခသည်ရေးဆောင်ရည်နေတဲ့ Refugee Action Coalition အဖွဲ့ကထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့အဲ့ဒီရွှေပြောင်းဝင်ရောက်သူအမျိုးသားတွေကိုလုံခြုံရေးရဲတွေကဒုက္ခနဲ့ရိုက်နေပြီးတော့ဖယ်ရှားတာကိုတွေ့ရပါတယ်။မနုစ်ကျုံးကဒုက္ခသည်ထိုင်းမြေစခန်းကိုရွှေပြောင်းဝင်ရောက်သူ388ယောက်ကသုံးမကြာစီနံထိန်းသိမ်းထားတာကိုလုံခြုံရေးတွေကနေရာကြအချင်းယူရှင်းလင်းခဲ့တာပါပပွာနယူးဂီနီဒါမှမဟုတ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာအပြစ်တပ်ပြောင်းရွှေ့နေရာချထားမှာကိုကန့်ကွက်တဲ့အနေနဲ့ဒုက္ခသည်တွေကအခုလိုစခန်းကိုပိတ်ဆို့ဆန္ဒပြတာလည်းဖြစ်ပါတယ်မနုစ်ကျုံးကဒုက္ခသည်ထိန်းသိမ်းစခန်းကိုအောက်တိုဘာလ31ရက်နေ့နောက်ဆုံးထားပြီးတော့ပိတ်ပစ်မှာဖြစ်တာကြောင့်ရေးလျက်စစ်နဲ့အစားအစာထောက်ပံ့မှုတွေကိုရပ်ဆိုင်းထားတာပါပပွာနယူးဂီနီတရားရုံးချုပ်ကတော့ဩစတြေးလျနိုင်ငံရဲ့နိုင်ငံရေးခလုံခွင့်တောင်းခံသူတွေပေါ်ထားရှိတဲ့မူဝါဒဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးဆိုပြီးလွန်ခဲ့တဲ့နှစ်ကဆုံးဖြတ်ချက်ချခဲ့တာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းမှာလူ၈ယောက်ထပ်မံတေဆုံးပြီး၁၆ယောက်ဒဏ်ရာသွားခဲ့တယ်လို့ရသွားခဲ့တဲ့အထက်ဘုံခွဲတိုက်ခိုက်မှုကိုအာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။အာဖဂန်နိုင်ငံနိုင်ငံပြည်နယ်မြို့တော်ဂျလာလာဘတ်မှာကြာသပတေးနေ့ကပောက်ကွဲမှုဖြစ်ပွားခဲ့ပြီးတော့ပြည်နယ်ရဲမှုဟောင်းရဲ့အိမ်ပြင်ဘက်မှာရှိတဲ့လူတွေထိခိုက်ဒေဆုံးခဲ့တာဖြစ်ပါတယ်။ထိခိုက်ဒေဆုံးသွားသူတွေဟာပြည်နယ်ရဲမှုဟောင်းကိုထောက်ခံသူတွေနဲ့သူ့ကိုယာယီပြန်ပြီးတော့ခန့်အပ်ဖို့တောင်းဆိုသူတွေဖြစ်တယ်လို့လည်း ပြည်နယ်အစိုးရပြောခွင့်ရကပြောပါတယ်အခုချိန်ကြီးတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့ထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ
2008ခုနှစ်ကလူပေါင်း168ဦးတေဆုံးခဲ့ရတဲ့အိန္ဒိယနိုင်ငံမွန်ဘိုင်းမြို့တိုက်ခိုက်မှုမှာနောက်ွယ်ကကြံစီလောက်ကိုင်းသူအဖြစ်ဆွဆွဲခံရတဲ့အမေရိကန်ပြည်ထောင်စုကအလို့ရှိနေသူဖာသာရေးကောင်းဆောင်စစ်သွေးကြွသူကိုပါကစ္စတန်အာဏာပိုင်တို့ကလွတ်ပေးလိုက်ပါပြီနေအကျဲချုပ်ချထားတဲ့ဟာဖစ်ဆိုင်ယက်ကိုနောက်ထပ်3လတည်တန်းတိုးပြီးတော့ချုပ်ထားဖို့အစိုးရဘက်ကအယူခံတင်ပြချက်ကိုပါကစ္စတန်တရားရုံးတစ်ခုကပုံထိုးနေမှာပယ်ချလိုက်တာပါသူကိုအကြမ်းဖက်မှုနဲ့ဆွဲချက်တွေတင်ဖို့အစိုးရဘက်ကအထောက်အထားခိုင်လုံစွာမပြနိုင်တာကြောင့်ဖြစ်တယ်လို့တရားရုံးကပြောပါတယ်အကြမ်းဖက်သမားအဖြစ်အမေရိကန်တရားရေးဌာနကသတ်မှတ်ထားတဲ့ Said ကိုဖမ်းဆီးပေးသူတမမဟုတ်အဆုံးစီရင်ပေးသူအတွက်အမေရိကန်ဒေါ်လာ10တန်းစုကြမယ်လို့အမေရိကန်အစိုးရကသတင်းထုတ်ပြန်ထားပါတယ် Hafiz Said ကိုတောက်ကြနဲ့အာယုံတက်ခင်ကလေးမှာပဲနေအခြေချုပ်ကနေလွတ်ပေးလိုက်တာပါမွန်ဘိုင်းမြို့တိုက်ခိုက်မှုကိုကျူးလွန်ခဲ့တဲ့ Lasha E Taiba အဖွဲ့ရဲ့ဦးဆောင်ဖွဲ့အဖြစ်ယုံကြည်ရတဲ့ Jamat U Dawa အဖွဲ့ကို Hafiz Said ကဦးဆောင်နေတာဖြစ်ပါတယ်အကြမ်းဖက်အုပ်စုတွေကိုထိန်းချုပ်ဖို့အမေရိကန်အစိုးရကပါကစ္စတန်ကိုဖိအားတွေပေးခဲ့ပြီးတဲ့နောက်ဆေးရည်နဲ့သူ့ရဲ့နောက်လိုက်လေးဦးတို့ကိုဇန်နဝါရီလကတည်းကနေအကျဲချုပ်ချလာခဲ့တာပါဆေးရည်ရဲ့နောက်လိုက်လေးဦးတို့ကိုတော့အစိုးပိုင်းကတည်းကလွတ်ပေးခဲ့တာဖြစ်ပါတယ
်တောင်အာဖရိကနိုင်ငံကမတန်ဆွမ်းအိုလံပစ်ပြေးခုံပြချန်ပီယံဟောင်းအော့ဖ်ကော့ဘစ်စတိုရီယပ်စ်ကိုသူ့ရဲ့ချစ်သူအမျိုးသမီးကိုတတ်မှုနဲ့ထောင်းနေနေထပ်ပြီးတော့တိုးလိုက်ပါတယ်သူ့ကိုမူလကချမှတ်ထားတဲ့ပြစ်ဒဏ်ထက်ကိုနဆကျော်ထပ်တိုးပြီးတော့ချမှတ်လိုက်တာဖြစ်ပါတယ်တောင်အာဖရိကနိုင်ငံရဲ့ယူကန်တရားရုံးချုပ်ကဒီကနေ့မှသူ့ကိုထောင်ဒဏ်73နှစ်နဲ့5လချမှတ်ပြီးတော့ပြစ်ဒဏ်ထပ်တိုးလိုက်တာဖြစ်ပါတယ်။သူ့ကိုအသက်ချမှတ်လိုက်တဲ့ပြစ်ဒဏ်ထဲမှာသူအခုကြောက်ခံထားတဲ့ကာလကိုလည်းထပ်သွင်းသွားမှာဖြစ်ပါတယ်။အစိုးရရှိနေတဲ့ဘက်ကတော့သူ့ကိုထောင်ဒဏ်15နှစ်ချမှတ်ဖို့အတွက်တောင်းဆိုခဲ့တာပါ။အစိုးရရှိနေတဲ့ကသူ့ရဲ့ချစ်သူ River Steam Camp ကို2013ခုနှစ်မှာတတ်ခဲ့အမှုနဲ့မူလကချမှတ်ထားတဲ့ထောင်ဒဏ်6နှစ်ဟာအံ့ဩစရာကောင်းလောက်အောင်တတ်ညာလွန်းနေဆိုပြီးတော့အယူခံဝင်ခဲ့ကြတာဖြစ်ပါတယ်။ရစီရင်စနစ်ပေါ်မှာသူတို့ရဲ့ယုံကြည်မှုတွေကိုပြန်ရရှိတယ်လို့ဒီမနက်မှာခန်းစားခဲ့ရကြောင်း River Steam Camp ရဲ့မိသားစုပြောခွင့်ရကရိုက်တာသတင်းဌာနကိုပြောပါတယ် Pistoria ဆာ Steam Camp ကို2013ခုနှစ်ချစ်သူများနေ့မှာရေတိုကန်အတွင်းတနက်နဲ့၄ကြက်ပစ်ခဲ့တာဖြစ်ပါတယ်သူကတော့သူ့အိမ်ကိုတယောက်ယောက်ကဖောက်ထွင်းဝင်ရောက်နေတယ်လို့ထင်တာကြောင့်ပစ်ခတ်ခဲ့တာဖြစ်တယ်ဆိုပြီးတော့အမှုစစ်ဆေးစဉ်တလျှောက်လုံးမှာထွက်ဆိုခဲ့ပါတယ်ခင်ဗျာ American ပြည်တော်စုမှာကြတာပရီနေ့ကျေးဇူးတော်နေ့အားလည်းရပြည်တာနဲ့နောက်တစ်နေ့ဒီ Black Friday လို့ခေါ်တဲ့တောက်ကြနေ့အားလည်းရရာသီအထူးလျှော်စီဇေယောင်းပွဲတွေစတင်လိုက်ပြီးဖြစ်ပါတယ်ငွေစင်းကန်300အသုံး900ဆိုရင်တော့ဈေးတွေအတွက်ကျွေးတင်နေတဲ့အနေအထားကနေအမျက်ထွက်လာတော့မဲ့အချိန်လို့လဲဒီကနေ့ကိုသတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ
အဆုံးရသတင်းတွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ပြပေးပါမယ်ရှင်လုံခြုံရေးစိုးရိမ်ချက်ကြောင့်ရခိုင်ပြည်နယ်အတွင်းစစ်တွေရသေးတောင်ဘူးတီတောင်နဲ့မုံတော်မြို့နယ်တွေကိုအမေရိကန်အစိုးရတာဝန်နဲ့ခီးသွွာလာမှုအားလုံးကိုနှစ်ပတ်သွားရောက်ခြင်းမပြုဘဲဆိုင်းငံ့ထားတယ်လို့အမေရိကန်တန်ယုံကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်အက်သနစ်ခင်းစင်လို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေကျူးလွန်ခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောဆိုလိုက်ပြီးတဲ့နောက်မှာအမေရိကန်နိုင်ငံသားတွေအတွက်လည်းခီးသွွာအကြံပြုချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မမမြင့်ခိုင်ကပြောပြပေးပါမယ်ရှင်။
လုံခြုံရေးဆိုင်ရာစိုးရိမ်ချက်ကြောင့်နိုဝင်ဘာ23ရက်နေ့ကနေဒီဇင်ဘာ4ရက်နေ့အထိရခိုင်ပြည်နယ်ကမြို့နယ်၄ခုကိုအမေရိကန်အစိုးရနဲ့ဆိုင်တဲ့ခီးသွွာလာမှုအလုံးယာယီရက်ဆိုင်ထားတယ်လို့အမေရိကန်တန်ယုံကညွှန်ကြားချက်ထုတ်ပြန်ထားပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်တန်ယုံရဲ့လက်ထောက်ပြည်သူရေးရာအရာရှိအာယာနီအီမန်ရင်းကအခုလိုပြောပါတယ်။
As a prudent measure, the embassy is temporarily suspending.
အသေးအချာချင်းချင်းစဉ်းစားပြီးဆောင်ရွက်တဲ့အနေနဲ့ရခိုင်ပြည်နယ်တွင်စစ်တွေရသေးတောင်ဘူတီတောင်နဲ့မောင်တော်မြို့နယ်တွေကိုအမေရိကန်အစိုးရနဲ့သက်ဆိုင်တဲ့ခီးသွွာလာမှုအားလုံးကိုနိုဝင်ဘာ23ကနေဒီဇင်ဘာ4ရက်နေ့အတွင်းမတွားဖို့ဆိုင်းငံ့ထားပါတယ်။ဒီကာလအတွင်းအဲ့ဒီဒေသတွေကိုတွားရောက်တာကိုယာယီရှောင်ကျဉ်ပေးဖို့တန်ယုံအနေနဲ့အမေရိကန်နိုင်ငံသားတွေကိုအကြံပေးလိုပါတယ်။
ရခိုင်ပြည်နယ်တွင်အက်သနစ်ကလင်းစင်းလို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပေါ်နေတယ်ဆိုတဲ့အမေရိကန်နိုင်ငံသား၏ဝန်ကြီးရဲ့ကြေညာချက်ရဲ့ကြရက်အနေနဲ့ရန်ကုန်အပါအဝင်အခြားဒေသတွေမှာကန့်ကွက်ဆန္ဒပြမှုတွေဖြစ်လာနိုင်တာမို့အမေရိကန်နိုင်ငံသားတွေအနေနဲ့အဲ့ဒီနေရာတွေကိုသွားလာတာရှောင်ကျဉ်ကြဖို့လေအမေရိကန်တန်ယုံကအကြံပြုချက်ထုတ်ပြန်ထားတဲ့အကြောင်းတန်ယုံလက်ထောက်ပြည်သူရေးရာအရာရှိအာယာနီမန်ရင်းကအခုလိုပြောပါတယ်
The Embassy of the United States of America in Rangoon is transmitting the following information.
ညွေမာ22ရက်နေ့ဗုဒ္ဓဟူးနေ့မှာအမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တေလာစင်ကရခိုင်ပြည်နယ်တွင်းမှာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေဖြစ်ပေါ်နေရေးဆိုပြီးတရားဝင်ကြေညာခဲ့ပါတယ်ဒီသဘောထားကြေညာချက်နဲ့တဆက်တဲ့ရန်ကုန်အပအဝင်တခြားဒေသတွေမှာကန့်ကွက်ဆန္ဒပြမှုတွေဖြစ်လာနိုင်ပါတယ်ဒါကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့ကန့်ကွက်ဆန္ဒပြမှုတွေဖြစ်နိုင်
American than you only name. American and Darine, American than you win and we, Jacobi name Yalpango, Matoya Posure, a lot of three page and utopian get a lay shibarish.
Mummy kind of thing people get a washing, the Satamare, Nanganagaga, P. R. P. Whippen, getting in it, Yakin, did I yin a better look, Yamananga, Mega Yeti Pira Jang, Dio, Suyago, Jesu Tinja, Tamaro Gagway, Uzi, Joe, Bujo, Mujime, and Langapio Jalai Pare, Tato Yadio Nangan, Kiz in 20 of the Mashi, Jimpin, and Dignitary Sundima, Pioja, Geraba, Yakin Yima, American Bawi, Uyo Panangan, and Luke, Queen Equator, P. R. P. Muri, Gamma, Suyan, and Yama, Sitago, Dio Be, Boja. Don't pull like the loop, you do a little, don't the Durigam in Jabare, Dijang, Gunya Wanga Susit in Piatavare.
The only Nango, Chichi, keep Yoshi Nide, Tamarokaway, Uzijo, Bujo Muji, me online, the Utamara, Si Jimbendo, Noemalan, the Sir Lee, the Gininiani by, Pijim Yuro, Bidu Kamazama, Twisson, Gejaraba, Dilo Twisson Zema, the Utamara, Si Jimbenga, Natong has a Kuniti, the only Nangan, whom you do the Yedre, Siwaye, Buansom Yamuma, Yamaninga, a dread Joshi Sima, Chijang, Piosu the Lo. Anagama, Nananga, Damarojin, Abian Buwan Songa, Yule, Swinu get a loo, the old media dima, Pobjavare. Gone on Udus on Yima, you can't yin about the loo, Nangara Samyanama, the old Nanganga, Yamaning and Begani, Yeti, Tokan, Bigger Dread, Jesu Dinshi Jow, Bujumuimi on Langa, Damarashi Jimingo, Pioja get the loo, Yamaning a yin yin pisima, the old got Selekuni, Dabugule, Abianla, Swinu geja de loo, the old Nangan yet, the Rini Mayo. Tamarokaway Uzi Yo Yonga Tokyanet, the Dinima, Popiavare. Taha did that Rima Yo Gabamaba. In Aji Nangan, the Kupilabo, the Yonanga, Josa Nide, Mahab Yuha, ya. In Egypt and Manangan Ule, Sion Tenduinet, the Bopitello, the Yonangan Yunan Pinega, Yama Yi Lila, Donda Du, Dauda, La Josoga, Yamare.
Patello less or Tio Kuranga, Kabasa Kumoma, the Pibi Tobi Wenlanida. Tu Atuko tu. ตัวตุกตุตาติเตตาด้วยอินอาจีနိုင်ငံမကပဲနဲ့ကဘာလုံးဆိုင်ရာအင်အာကြီးနိုင်ငံဖြစ်လာအောင်ကိုကြိုးစားလာတဲ့လက္ခဏာတွေရှိတယ်လीဒီကြားထဲမှာပမာပီမှာလဲဒီလိုပဲအခုနဟိုဘိုးချုပ်ကြီးဘိုးချုပ်မင်းအောင်နိုင်ငံတောင်မှပြောသေးတယ်ဒီပြည်ဝင်ပြပပြဿနာတွေအရရမှာအဲပမာပီဘက်ကရက်တီပေးလို့ကျေးဇူးတင်နေဆိုတဲ့အကြောင်းရှင်းပြဖို့ဟိုကာချုပ်ကပြောတာကြားတယ် 2015年，尼米欧总呢，请个上月开的，美利坚比当时哈，不过这靠一看，一个啥嘛，尼玛斯特个，罗马穆斯林那波，ethnic cleansing，旅游组来，新林佩沙伊，罗克的手臂，尼玛伊文尼Rex Taylor先过来，今年在突变表个比，斯特广场那波，别嘛他的，也有上面目的，老美拉拉的，新的吧的，第六六上节这个，尼玛尼安哥，第六年个呢，波比。
นี่นี่ก็แก่ผิดตัวอ่อนต้นโบไล่ตัวผิดเลยติยุมีมาอี้จ้างจินตูอู้ตันซูเนี่ยก็ต้องตัดไปเลยน้องนักงานนี่บริการนักงานก็ว่าจำเราหาที่ที่จะเนี่ยประเดี๋ยวชีวิตของผมเนี่ยซึ่งในนั้นตัวเราต้องได้ชกกับสามีเราตัวยืนอยู่เนี่ยของจูบมาไม่ละลายชินอยู่แล้วไอ้ลูกนี่ทำมาจูบกับไอ้เรื่องเนี่ยประเดี๋ยวจะน้องมีมาดำเราโก้กับเบียร์ละกงดีกับเซจินะไอ้ลูกโทรศัพท์เดี๋ยวลูกจะน้องนี่เนี่ยมีอะไร
ที่ยิ่งเข้มงวดไปอเมริกันเนี่ยน่าอุยออกไปเท่ากับมุกเปลี่ยนเลยเนี่ยจ้าแต่ไม่ให้รูปเปลี่ยนรูปเช่นลาเวเนี่ยจ้าที่เด็ดที่เช่นลาเรกามาเราไม่ชอบด่าจ้าจันโอรัวเดี๋ยวปีเนี่ยผู้คนส่วนใหญ่ก็ไม่ได้ยังไม่มีทัศน์ที่จะกู้ใช้เลยว่ะดิโมกราซีก็ปีนี้แค่เดียวเสียสุยาเลือดเทือดงาเสียสุยาก็กลายเป็นปีแค่เดียวสุยาบ่ยามาลูดูก้ามีเมจิเลนารีชิกะบาร์เลยแต่เป็นยามานังงานด้วยที่ต่างกันเนี่ยจูซีว่ากูที่เกิดส
ဒီကြတဲ့ကာလတွေမှာမြန်မာပြည်သူလူထုကတ ပြုတ်အစိုးရနဲ့ပြုတ်ရဲ့စီဝါရေးရင်းနှီးမြှုပ်နှံမှုတွေပေါ်မှာအမြင်မကြည့်ကြတော့အမှန်ပဲအဲ့တော့အခုအစိုးရအသက်ပြောင်းသွားတဲ့အခါမှာတော့အဲဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဒီလိုပြောဆိုဝေဖန်တဲ့ကိစ္စမှာပြည်သူလူထုကတော်ဆန်းစုကြည်တက်မှာရှိကြတယ်အဲဒီမှာရေးကိစ္စတော်ဆန်းစုကြည်ရည်ကြည်တွေလည်းမှန်တယ်လို့ထောက်ခံကြတယ်အဲ့ဒီအခါမှာနောက်တိုင်းနဲ့ပြည်သူလူထုနဲ
ပေါ်မှာတော့ဟိုအသိမှပြကြတယ်လို့ကျွန်တော်နားလဲပါတယ်တရုတ်ဘူဟိုစစ်ကော်မရှင်အဖွဲ့ဝင်ဦးတွင်းစစ်ဦးစီးဌာနစစ်ဦးစီးချုပ်ဘူဂျိုကြီးလီဆောင်ကျန်ရဲ့ဖိတ်ကြားချက်အရတမရော်ကာကွယ်ရေးဦးစီးချုပ်ဘူဂျိုမူကြီးမြောက်လန်ဦးဆောင်တဲ့မြန်မာတမရော်ချစ်ကြည်ရေးကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ22ရက်အင်္ဂါနေ့ကနေပြည်တော်ကနေတရုတ်နိုင်ငံကိုထွက်ခွာခဲ့တာပါသူခီး ောင်းတွေစက်ရုံတွေနဲ့အထင်ကြီးနေရာတွေကိုတွားရောက်လေ့လာမယ်လို့တမရကွေဦးစည်းချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဟုတ်ရှင်ခင်ဗျာရခိုင်မြောက်ပိုင်းရိုဂျာဒုက္ခသည်တွေအကြီးကျယ်နဲ့ပတ်သက်ပြီးတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြားပြည်နယ်ငံအနေနဲ့ဂျောင်းဝင်နှိမ့်နိုင်ပေးတဲ့နေရာမှာပြဿနာဖြစ်ရှင်းရေးအတွက်အစ်စ်၃ဆင့်ပါတဲ့ဖြစ်ရှင်းနည်းတက်ကိုအစုပြုထားပြီးဖြစ်ပါတယ်ဒါကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကလက်ခံလို့ပဲမြန်မာနိုင်ငံဘက်ကလည်းအပြုသဘောတုံ့ပြန်ချက်ရထားပါပြီလို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောပါတယ်တရုတ်နိုင်ငံအနေနဲ့အခုလိုမျိုးရခိုင်မြောက်ပိုင်းပြည်ပခါကိုဂျောင်းဝင်နှိမ့်နိုင်ပေးတာဟာအရင်သူတို့ရက်တီတီကြအခြားပြည်တွင်းရေးကိုဝင်မဆွက်ဖက်ဘူးဆိုတဲ့ငူကနေပြီးတော့တွေးဖီသွားတဲ့သဘောလားရခိုင်ရေးနဲ့ပတ်သက်လို့တရုတ်ကဘာကြောင့်များအဲ့လောက်ထိစိတ်ဝင်စားမှုရှိနေပါလဲလာမယ့်စနေညပိုင်းတဲအလီလိုက်အစည်းအဝေးမှာဆွေးနွေးတော့ဖို့ရှိပါတယ်ပါဝင်ဆွေးနွေးမဲ့သရရှင်တွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲအလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။စနေညတရရင်လိုင်းဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့သတင်းရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။ရှေးဟောင်းဖျားစီတွေရှိတဲ့ပုဂံမြို့နဲ့ကပ္ပရှေးဟောင်းအမွေအနှစ်အဖြစ်သတ်မှတ်ခံထားတဲ့အန်ကောဝတ်ဖျားချောင်းကြီးရှိတဲ့ကမ္ဘောဒီးယားနိုင်ငံစီရမ်ရီမြို့တို့ကိုဓာတ်ရိုက်လေကြောင်းခီးစဉ်ကြီးဆွဲဖို့အပါအဝင်နိုင်ငံခီးစဉ်လုပ်ငန်းဒီထက်မကတိုးတက်မဲ့အစီအစဉ်ကိုမြန်မာနဲ့ကမ္ဘောဒီးယားကြားမှာသဘောတူလိုက်ပါတယ်။ကမ္ဘာလက်ခီးတယ်တွေကိုဆွဲဆောင်ထားနိုင်တဲ့ပုဂံနဲ့စီရမ်ရီမြို့ကြားဓာတ်ရိုက်လေရင်ခီးစဉ်တွေရှိလာမယ်ဆိုရင်နိုင်ငံခြားခီးသွားဧည့်သည်အဆများစွာတိုးလာမယ်လို့ပြည်တွင်းခီးသွားလုပ်ငန်းရှင်တွေကမျှော်လင့်နေကြပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတော်ကိုကောင်းဆန်ဟင်းကပြောပြပေးမှာဖြစ်ပါတယ်ရှင်
။မြန်မာနိုင်ငံနဲ့ကမ္ဘောဒီးယားနိုင်ငံကြားခီးသွားလုပ်ငန်းပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုအကောင့်တွေဖော်ရေးတဘောတူစာချုပ်ကိုနှစ်နိုင်ငံကြားနိုဝင်ဘာလထဲမှာပဲကမ္ဘောဒီးယားနိုင်ငံမှာလက်မဲ့ရေးထိုးခဲ့ကြပါတယ်။အဲ့ဒီအထဲမှာပုဂံမျိုးနဲ့စီရန်ရီမျိုးတို့ကြားတိုက်ရိုက်လျင်ခီးစဉ်တွေစတင်ပြန်တမ်းမဲ့အစီအစဉ်လဲပါဝင်ပါတယ်။ရှေးဟောင်းဖျားတွေရှိတဲ့ပုဂံမျိုးစီကိုနိုင်ငံတကာကဘာလက်ခီးစဉ်တွေလာကြသလိုစီရန်ရီမျိုးရဲ့လေးမိုင်လောက်မှာရှိတဲ့အန်ကောဝစ်ဖျားကြောင်ကြီးဟာလည်းကုလသမဂ္ဂယူနက်စကိုအဖွဲ့ကြီးကရှေးဟောင်းအမွေအနှစ်ထိန်းသိမ်းရမယ့်နေရာအဖြစ်သတ်မှတ်ခံထားရတာပါ။ခုလိုကဘာလက်ခီးတွေအသွားများတဲ့နေရာနှစ်ခုကိုတိုက်ရိုက်လျင်ခီးစဉ်တွေပြန်ပန်းပြီးချိတ်ဆက်ဖို့ဆောင်ရွက်နေတယ်လို့ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်ခင်တန်းဝင်းကပြောပါတယ်
။ CRI နဲ့ပကယ်နဲ့ဆိုတာအကုန်လုံးကတော့ဒါ cultural site တွေပဲပေါ့နော်။ဒီတဲ့ခါကျတော့ဟိုသူတို့ကမ္ဘောဒီးယားကဝန်ကြီးချုပ်ကညီမနိုင်ငံကိုလာတဲ့အချိန်မှာပကယ်နဲ့တောက်သွားတယ်လေ။ဒီတဲ့ခါမှာပကယ်နဲ့ CRI က cultural site တွေဖြစ်တယ်။နောက်တစ်ခါကျတော့ဒါရင်းချင်းမှုအမေငွေတွေလည်းရှိရတဲ့ကြောင့်မလို့ကမ္ဘောဒီးယားကတော့လောလောဆယ်ဆယ်50လောက်လာတဲ့အချိန်မှာဒီမှာဒီဘက်ကိုလည်းဆက်ပြီးလာရတယ်ဆိုရင်ဒီမှာနိုင်ငံရဲ့ arrival တွေတက်မယ်ဆိုပြီးတော့နိုင်ငံချစ်ချည်ရင်းနှီးမှုပေါ့နော်။ကွာလုပ်မယ်ဆိုတဲ့အခါကျတော့အလိုတိုက်ဒီကြောင်းတိုင်းပြီးဖို့ပထမအစီအစဉ်နဲ့ပထမအစဉ်ပေါ့နောက်တစ်ခါကျတော့ကျမတို့ဒီကြောင်းတိုင်းပြည့်စုံမယ်ဆိုရင်ဘုရားကအဲ့ဒီလေးပြီးလာမယ်မြန်မာပြည်ထက်မဲ့အောက်ပေါင်းတော့တခြားသက်သာတီတွေလည်းဆက်ပြီးတော့သွားဖို့ပေါ့နော်ဟိုအဲ့လိုမျိုးလေးအချိန်လေးကောင်းမယ်ဘာဖြစ်လို့လဲဆိုတော့ကျမတို့အခုဆိုရင်ဘန်ကောက်ကို transfer လုပ်ပြီးတော့သွားနေတော့အချိန်နဲ့ကြာတယ်ပေါ့နော်အဲ့ကြောင့်မို့ဒီကျမတို့ကနိုင်ငံသားကိုတိုက်ဒီကြောင်းတိုင်းပြည့်စုံဖို့ကျမတို့ဆောင်ရွက်နေရဖြစ်ပါတယ
်900စုကနေ15ရာစုအထိခမာအင်ပါယာထွန်းကားခဲ့စဉ်ကာလကရှေးဟောင်းလက်ရာတွေကြန့်ရှိတဲ့ CRC ကိုနှစ်စဉ်ကဘာလက်ခီးတဲ့တန်းချီရှိပါတယ်
ရှိပန်ရီစီလာရောက်ကြတဲ့ခီးသွားတွေအနေနဲ့စီပန်ရီကနေပကံဒီသားကိုတိုက်ရိုက်လာနိုင်မယ်ဆိုရင်မြန်မာနိုင်ငံအတွက်လည်းခီးသွားလုပ်ငန်းတွေတိုးတက်လာမယ်လို့မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးတက်လွင်တို့ကပြောပါတယ်။ဟုတ်ပကံဟိုကထပ်ဖက်ပေါင်းမယ်ဆိုရင်လာမယ့်နှစ်မှာကျွန်တော်နှစ်သန်းလောက်ပကံကိုလည်း International Airport အနေနဲ့ကိုယ်တော်ကခုပြုထားပြီးသူကစီအယူ
အတိအကျမတက်မတ်ရသေးဘူးလို့ဟိုတယ်နဲ့ခီးသွားလာရေးဝင်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်ခင်တန်းဝင်းကပြောပါရယ်။ရရီနဲ့ပကံကမှာတို့မျိုးဒါလိုက်ဒီနေ့ဆွဲတယ်ဆိုတာပထမဆုံးတော့ကျမတို့ကရဂူလာချာတာဖလိုက်အဆင့်လောက်ပဲရှိဦးမယ်ရှင်။ဆက်ဒူဖလိုက်ဆွဲဖို့ကတော့လည်းခင်းတောင်းအောင်ပါပေါ့နော်။အဲ့တော့ရဂူလာချာတာဖလိုက်ဆိုတာတော့ကျမတို့တူအော်ပရေတာတွေကနေပြောမှာဒီအ
ူတို့လာတယ်လို့လဲဒေါခင်တန်ဝင်းကပြောပါတယ်စတဲ့ရာစုလောက်ထဲကရှေးဟောင်းလက်ရာတွေရှိတဲ့ပကံဒေသကိုကုလသမဂ္ဂယူနက်စကိုရဲ့ကမ္ဘာအမွေအနှစ်စည်းရင်းဝင်ဖို့အတွက်အစိုးရကစူးစမ်းနေတာပဲဖြစ်ပါလေခင်ဗျာ
ကိုကောင်းဆန်ဟိန်တင်ပြပို့ခဲ့တာပါရှင်အခုတော့သိပ်ပန်ဆိုင်ရာတင်လွာတဲ့ဘက်ကိုတင်ပြပေးပါမယ်တေတာရာတွေဖွဲ့စည်းတည်ရှိပုံကိုလှစ်လာဖို့အတွက်နေကရဗေဒပညာရှင်တွေဟာလွန်ခဲ့တဲ့နှစ်ပေါင်းတန်းထောင်ချီကအဖြစ်ပြက်တွေကိုပြောနိုင်မယ်အာကာသအတွင်းပိုင်းကထွက်ပေါ်လာတဲ့အလင်းနှင်းတွေကိုလှစ်လာကြပါတယ်အာကာသထဲကအမှုံမွားတွေနဲ့ကဘာမြေလေထုထဲမှာရှိတဲ့အခိုးအမွေတွေနဲ့မြို့ပြအလင်းရောင်တွေကြောင့်အာကာသကိုရှင်းရှင်းလင်းလင်းမမြင်နိုင်ပေမဲ့လို့အမေရိကန်အာကာသစူးစမ်းလှစ်လာရေးအေဂျင်စီ NASA မှာရှိတဲ့သိပ်ပန်ပညာရှင်တွေကတော့အစစ်မြင့်အနီအောက်ရောင်ကြီးသုံးအဝေးကြီးမံပြောင်းတွေကိုသုံးပြီးအာကာသထဲကကြေတာရာတွေကိုလှစ်လာနိုင်မဲ့နီလန်းရှာဖွေတွေ့ရှိခဲ့ပါတယ်ဒီအကြောင်း VOA သတင်းတော် George Foot ရဲ့ပေးပို့ထားတဲ့သတင်းကိုမက်ကင်ဖြူထွေးကတင်ပြထားပါတယ်ရှင
်အနီအောက်ရောင်ကြီးသုံးနဂတဗေဒလေးလာစောင့်ကြည့်ရင်အတူကောက်ဆိုဖီယာလိုနာမည်ပေးထားတဲ့ယင်ဟာဘိုးရီ948ကနေအသွင်ပြောင်းလိုက်တဲ့လေယာဉ်ဖြစ်ပြီးတော့ရှစ်ပေကျော်အချက်ရှိတဲ့အနီအောက်ရောင်ကြီးသုံးအဝေးကြီးမံပြောင်းကိုတည်ဆောက်ထားတာပါဒီမှမြောင်းကတော့ကဘာပေါ်မှာလေရင်နဲ့တည်ယူတဲ့အကြီးဆုံးအဝေးကြီးမှန်မြောင်းဖြစ်ပါတယ်။ကန်ယူတဲ့အလင်းရောင်တွေတိမ်တွေနဲ့ဝေးကွာတဲ့ပစိဖိတ်သမုဒ္ဒရာအထက်ပေ4000လောက်အမြင့်မှာဒီရင်ကိုညဘက်ပြန်တက်ပြီးတော့ဒီရင်မှာတက်ဆင်ထားတဲ့အဝေးကြီးမှန်မြောင်းနဲ့ဂလက်ဆီလို့ခေါ်တဲ့ကြေတရာအစုဝေးတွေရဲ့ဗဟိုချက်လိုမျိုးဝေးကွာတဲ့အာကာသတွေကိုချိန်ရွယ်လေ့လာကြတာပါ။ဒီနေရာမှာအာကာသတွေကအမုံမွားတွေကမြင်ကွင်းကိုဖုံးကွယ်တာတွေရှိပေမဲ့လို့လည်းအနီအောက်ရောင်ကြီးသုံးအဝေးကြီးမှန်ပြောင်းကနေအခုလိုအမကန်တပ်ပုံတွေကိုမြင်ရနိုင်ပါတယ်။သိပ္ပံပညာရှင် Ryan Hamilton ကအခုလိုပြောပါတယ
်။ It took 12 and a half billion years for that light to travel from where it started to where we measured it.
ဆဖြစ်တဲ့နေရာကနေကျွန်တော်တို့စီကိုရောက်လာတဲ့အထိဒီအလင်းနဲ့ဟာနှစ်တန်းပေါင်း 12,500 ကြာခဲ့တာပါ။ဒီလိုနှစ်တန်းပေါင်း 12,500 ရွေးရှားလာတဲ့အလင်းနှင်းကိုလေ့လာဖို့ရှစ်ပေကျော်ရှိတဲ့မှန်ပြောင်းတစ်ခုနဲ့လေရင်စီးပြီးတော့လေ့လာနေကြတာကိုတွေ့ကြည့်ရတာကအထူးဆန်းတစ်ခုပ
ါအဝေးကြီးမှန်ပြောင်းကိုကြီးလင်းပြက်သားနေအောင်တိုက်ထားတဲ့အစင်းမြင့်မှန်ပြောင်းနဲ့ကင်မရာတွေတက်ဆင်ထားတဲ့အပြင်ကိုပဲမှန်ပြောင်းကိုညီနေအောင်နဲ့ရှိတဲ့နဲ့အေးတက်ရဖို့အတွက်လုပ်ရတဲ့အခြေခံစနစ်တွေလည်းတက်ဆင်ထားပါတယ်ဒီစီစဉ်ကိုကြီးကျက်သူ Eric Buckling ကအခုလိုပြောပါတယ
် We basically blew up the whole telescope is 10 metric tons and
မှန်ပြောင်းကြီးတစ်ခုလုံးဟာသူ့လိုလိုလဲပတ်လှုပ်လှုပ်တာပါ metric ton ချင်း10ရှိတဲ့မှန်ပြောင်းကြီးကိုသူ့လိုလိုလဲပတ်စီအောင်မော်တာတက်ထားပြီးမှန်မှန်ကန်ကန်ချိန်ရွယ်နိုင်အောင်ထိမ့်ပေးတဲ့ကိရိယာတွေပါပါတယ
်ကင်မရာတစ်ခုမှာမှန်ပြောင်းလဲတက်တယ်လို့မျိုးသတ်မှတ်ထားတဲ့မျက်နှာပြင်ပေါ်မှာကြိယာမျိုးမျိုးပြောင်းတက်လို့ရပါတယ
် We can see things like stars that are forming specifics of dust and things like that in the universe a lot of dust
ကျေတာရီစုပ်ွက်နေတာစကြဝဠာထဲမှာရှိတဲ့အရာတွေလို့တချို့အမှုံမွားတွေကိုကျွန်တော်တို့မြင်နိုင်ပါတယ်ဒီလေ့လာမှုမှာအမှုံမွားတွေအများကြီးလေ့လာရပါတယ်ကျေတာရီငယ်တွေအခိုးအငွေ့ဝင်းကျင်တွေကျေတာရီစုဝေးဖြစ်တည်နေတာတွေနဲ့တချို့သောကမ္ဘာလေထုဖွဲ့စည်းမှုတွေကိုတွေ့နေပါတယ်
အမေရိကန်နဲ့ဂျာမနီနိုင်ငံတွေကနက္ခတဗေဒပညာရှင်တွေအနေနဲ့ဆိုဖီယာလိလာစူးစမ်းရေးယာဉ်ပေါ်မှာသိပ္ပံဆိုင်ရာလိလာမှုတွေကိုလုပ်နိုင်ပါတယ်။တခြားနိုင်ငံတွေကပညာရှင်တွေအနေနဲ့လည်းသူတို့နဲ့အတူပူးတွဲလိလာတာတွေလုပ်လို့ရပါတယ်။ program တွေကိုဆွဲရောင်မှာစီစဉ်သူ Eddie Zavala ကအခုလိုပြောပါတယ
်။ The results of the science investigation, the data goes first to the
သိပ္ပံဆိုင်ရာစုံစမ်းတွေးရှိချက်တွေကိုတရားလာရောက်လိလာသူကိုအရင်ဆုံးပေးပါတယ်။အဲ့ဒီလူဟာအချက်အလက်သုံးသပ်မှုနဲ့ထုတ်ပြန်တာတွေလုပ်ဖို့အချိန်တစ်ခုရပါတယ်။အဲ့ဒီအတွက်အချိန်တစ်နှစ်လောက်ရပြီးတော့အဲ့ဒီနောက်မှာအချက်အလက်တွေကိုအများပြည်သူကိုတရားဝင်ထုတ်ပြန်ပေးပါတယ်
။ဆိုဖီယာဟာ NASA နဲ့ဂျာမနီအာကာသစင်တာတို့ပူးပေါင်းလှုပ်ဆောင်နေတဲ့စီမံကိန်းတစ်ခုဖြစ်ပါတယ်။အမေရိကန်ကုမ္ပဏီတွေကအဝေးကြီးမှန်ပြောင်းကိုတက်ဆင်နိုင်မယ်။ဒီအတွက်ထိန်းချုပ်စနစ်ပါတဲ့လေယာဉ်ကိုဖန်တီးပြီးတော့ ဂျာမနီအာကာသစင်တာကအဝေးပြေးမှန်ပြောင်းကိုဖန်တီးတာဖြစ်ပါတယ်။အမေရိကန်ဘက်ကအပိုင်းကိုတော့အာကာသလေလာစူးစမ်းရေးအဖွဲ့ University Space Research Association ကစီစဉ်လုပ်ဆောင်တာဖြစ်ပြီးတော့ဒီစီမံကိန်းကိုနောက်ဆက်နှစ်တာလှုပ်သွားဖို့ပြောလဲရပါတယ်ရှင်။
VOA မြန်မာပိုင်းအတံလွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းတောက်ကြနေည9နာရီကနေ10နာရီထိအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာရီဝဲအစီအစဉ်မှာတော့အမျိုးသမီးကဏ္ဍနဲ့သုရဆုံလင်အမေရိကကန်တခွင့်အစီအစဉ်တွေအပြင
်အဲဒီမှာအမြန်လန်းဆိုတာပေါ်လာတယ်။လမ်းကတက်တရာမဟုတ်ဘဲနဲ့ကွန်ကရစ်နဲ့ခင်းထားတယ်ကွာ။လမ်းပြစ်ဖြစ်တာလည်းပါတော့အရေးအဝါးသားလည်းမရှိဘူး။အဲတော့အပူချိန်ညင်းတယ်လို့တော့ထင်ပါတယ်။တချို့ကဓာတ်လိုက်မောင်းတဲ့ခါမှာတာယာက
ဒါကတော့သိပ္ပံနဲ့ဤပညာကဏ္ဍမှာအပြည့်စုံနားဆင်ကြရမှာပါ။အခုရင်ဆုံးတော့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါမယ်။နိုဝင်ဘာလ25ရက်နေ့ဟာအမျိုးသမီးများအဖို့အကျန်းဖက်မှုပတ်ပြောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အဲ့ဒီနေ့အထိမ်းအမှတ်ဖြစ်ကမ္ဘာတဝန်းအမျိုးသမီးများအဖို့အကျန်းဖက်မှုအမျိုးမျိုးတိုးလာနေပြီးဒီလိုမျိုးအကျန်းဖက်မှုပတ်ပြောက်ရေးအတွက်ဝိုင်းဝန်းဆောင်ရွက်ပေးဖို့အရေးကြီးတဲ့အကြောင်းကုလသမဂ္ဂအတွင်းဝန်ကြီးချုပ်အက်ထိုနီယိုဂူတာရက်စ်ကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာရောအမျိုးသမီးများအဖို့အကျန်းဖက်ခံရမှုအခြေအနေဘယ်လိုရှိသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကတင်ပြထားပါတယ်ရှင်။
Every woman and every girl has the right to a life free of violence. Yet disruption of human rights occurs in a variety of ways.
အမျိုးသမီးတိုင်းမိန်းကလေးတိုင်းဟာကြမ်းဖက်မှုကင်းမဲ့တဲ့ဘဝမှာနေထိုင်ပိုင်ခွင့်ရှိနေကြပါတယ်။ဒါပေမဲ့လူ့ဖွဲ့စည်းမှာကြမ်းဖက်မှုအမျိုးမျိုးကိုကြုံတွေ့နေကြပါတယ်။ဒီလိုလူ့ခွင့်ချိုးဖောက်မှုတွေကိုအထူးသဖြင့်စီးရင်နွမ်းပါဆုံးအကာအကွယ်မဲ့ဆုံးသူတွေခံနေကြရတာဖြစ်ပါတယ်
။အဲ့ဒါကတော့နိုဝင်ဘာ25ရက်နေ့မှာချက်ရောက်တဲ့အမျိုးသမီးများပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့အထိမ်းအမှတ်ဖြစ်ကုလသမဂ္ဂအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားခဲ့တာပါ။ဒါအပြင်ကမ္ဘာတစ်ဖက်မှာအမျိုးသမီး၃ဦးကြစီမှာတဦးထက်မကဟာသူတို့ဘဝမှာအနည်းဆုံးတစ်ချိန်အကျန်းဖက်မှုကိုရင်ဆိုင်နေကြရတယ်။အမျိုးသမီးတန်း950လို့ဟာ16နှစ်မတိုင်မီအိမ်တောင်ချခံနေရတယ်လို့လေအတွင်းမှုချုပ်ကထောက်ပြခဲ့ပါတယ်။အမျိုးသမီးခွင့်ရေးလှူရှားသူတွေပြစ်မှတ်ထားချင်းချောက်ခံနေရတဲ့နှုံးထားဟာလေထိတ်လန့်စရာကောင်းအောင်များနေပြီးနိုင်ငံရေးမှာပါဝင်လှူရှားတဲ့အမျိုးသမီးတွေလည်းအကျန်းဖက်ခံနေကြရတဲ့အတွက်အမျိုးသမီးတွေနိုင်ငံရေးလူမှုရေးစီးပွားရေးနဲ့ယဉ်ကျေးမှုပိုင်းဆိုင်ရာအခွင့်အရေးတွေမှာတိုးတက်မှုတွေရရှိဖို့ကြိုးပမ်းရမှာအဟံတားဖြစ်စေတယ်လို့မစ္စတာဂူတာရက်စ်ကထောက်ပြခဲ့ပါတယ်။ဒါ့အပြင်ပြည်ပခဒေသတွေမှာအမျိုးသမီးတွေပေါ်လိင်ပိုင်းဆိုင်ရာစော်ကားမှုတွေလျော့သွားတဲ့လက္ခဏာကိုလည်းမတွေ့ရဘူးလို့အတွေးမှုချုပ်ကထောက်ပြခဲ့ပါတယ်။ဒီအခါနောက်မှာပဲကုလသမဂ္ဂလက်ထောက်အတွေးမှုချုပ်လည်းဖြစ်ကုလသမဂ္ဂအမျိုးသမီးများဆိုင်ရာအမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့တောင်အာဖရိကနိုင်ငံသူဖွမ်ဇီလီမလန်ဘိုငွန်ကန်ကခဏိကဘာမှာအမျိုးသမီးတွေမိန်းကလေးတွေရင်ဆိုင်နေရတဲ့အကျန်းဖက်မှုအကြောင်းတွေကိုသူမိကွန်မှာထောက်ပြခဲ့ပါလေ
The missing adolescent trafficked girl who is a sex slave. The little girl who moves from tent to tent after being married to an older man.
ပြောဆိုနေတဲ့ဆယ်ကျော်တဲ့အမျိုးသမီးငယ်လေးတွေဒိန်းလုံငါမှာအခိုင်ခံနေကြရတာ IDB စခန်းတွေမှာတနည်းအားကနေတနည်းအားအပြောင်းခံရပြီးသူ့အဖိုးသူ့အဖေရွယ်လောက်ရှိတဲ့သူနဲ့ပေါင်းသင်းနေထိုင်နေရရှာတဲ့မိန်းကလေးတွေရိုးရာဒလိကြောင့်လင်အင်္ဂါလှိဖြတ်ခံရတဲ့မိန်းကလေးငယ်တွေအင်တကားနောက်ွယ်မှာသူတို့ပေါင်းသင်းနေထိုင်တဲ့အမျိုးသားတွေရဲ့ရိုက်နှက်မှုခံရတဲ့အမျိုးသမီးတွေအမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေချိန်ချောက်ခံနေကြရတာအသက်ခံနေကြရတာလုပ်ငန်းဝင်တွေမှာအချီးကဲတွေခုလုပ်ဖို့ကံပဲ့တွေကကအိန္ဒိယပြပြအောင်နှောက်ရှဲကြတာအနိုင်ကျင့်ခံကြရတဲ့အမျိုးသမီးတွေအဆရှိတဲ့အကျန်းဖက်မှုတွေကတော့စီးရင်မဆုံးနိုင်တော့ပါဘူးလို့မစ်ဂွန်ကန်ကပြောကြားသွားတာဖြစ်ပါတယ်။မ မြို့သူများပေါ်အကျံဖက်မှုပပျောက်ရေးနိုင်ငံတကာနေ့ရဲ့ဆောင်ပုဒ်ကတော့ Leave No One Behind အကျံဖက်မှုပပျောက်ရေးမှာဘယ်အမျိုးသမီးနဲ့မိန်းကလေးကိုမှချမှတ်ထားဘူးဆိုတာပါပဲ။ဒါအပြင်ဒီနှစ်နိုင်ငံတကာနေ့ရဲ့လှူရှားမှုကတော့ #OrangeTheWorld ဆိုတဲ့ကမ္ဘာကိုလေမော်ရောင်လွှမ်းစေရမယ်ဆိုတဲ့လှူရှားမှုပဲဖြစ်ပါတယ်။ဒီတင်ကြေးတာနဲ့ပတ်သက်လို့မစ်ငူငန်က
We shine today the color orange, which is symbolic, which illuminates the bright future we wish for every girl.
မလို့ဒီကနေ့လေးမောင်ရံကိုမိမောင်ထုတ်ပြရခြင်းကတော့မင်းကလေးတိုင်းမြို့သမီးတိုင်းရဲ့တောက်ပတဲ့နဂါကိုကိုစားပြုလို့တဲ့အတွက်ဖြစ်ပါတယ်။မြို့သမီးအားလုံးအကျန်းဖက်မှုကင်းတဲ့ဘဝမှာနေထိုင်ရေးပဲဖြစ်ပါတယ်လို့မစ်ငုံငန်ကပြောသွားတာဖြစ်ပါတယ်။မြို့သမီးများအကျန်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့မှာ ကုလသမဂ္ဂအတွင်းမှုချုပ်ထောက်ပြခဲ့သလိုမြို့သမီးခွင့်ရေးလှုပ်ရှားသူတွေချင်းချောက်ခံရရတာကလည်းစိုးရင်စရာတစ်မျိုးဖြစ်ပါတယ်။ဒီလိုမြို့သမီးရေးလှုပ်ရှားသူတွေပေါ်အကျန်းဖက်မှုတွေမြန်မာနိုင်ငံမှာရောရှိပါသလား? Triangle Women
အဖွဲ့ကိုမတည်သူမခင်လေးကိုမေးကြည့်ခဲ့ပါတယ်။ကျွန်တော်တို့2013ခုနှစ်စပြီးတော့ဒီအနေသားရေးပေါ့နော်အစွန်အောက်တဲ့ယူဆမျိုးတွေနည်းနည်းလေးခေါင်းထောင်မှာတွေ့ရတယ်။အဲ့ဒီအချိန်မှာပဲကျွန်တော်တို့ဒီအနေသားရေးပေါ့ကို ကောင်းကွယ်ပေးရဲဆိုတဲ့ယူဆနဲ့ဥပဒေလေးခုပေါ့နော်ကျွန်တော်တို့အားလုံးပြီးကြရတော့မျိုးဆောင်ဥပဒေလို့ခေါ်တဲ့ဥပဒေလေးခုပြဋ္ဌာန်းဖို့အကြိုးစားကြရပေါ့အရင်ဆိုရလက်ချက်ကအဲ့ဒါကိုကျွန်တော်တို့ကကျွန်မအစ်မလေးဗုဒ္ဓဘာသမျိုးသမီးတယောက်အနေနဲ့ဒါကိုရှေ့ဆုံးကနေပြီးတော့ကျွန်တော်တို့ကန့်ကွက်ခဲ့တယ်ဒီဥပဒေမပြဋ္ဌာန်းဖို့အတွက်အရင်ကဒီပြောင်းလဲကြောင့်ဆိုင်ကျို နော်စိတ်ညှောက်မှုတွေကျွန်တော်တို့ဒါမျိုးတွေကိုပေါ့ဖုန်းကောတွေကတဆင့် message တွေပို့တာတဆင့် Facebook ကတဆင့်အပြင်မှာလည်းကျွန်တော်တို့ရဲ့ပုံတွေကိုပန်းတိုင်းနေနဲ့ထုတ်ပြီးတော့တချို့နေရာတွေမှာကတ်တာမျိုးကတဆင့်ဓာတ်တွေကိုကြုံရတယ
်မြို့မီမြတ်ပေါ်အကျန်းဖက်မှုနောက်တစ်မျိုးကတော့အင်ဒွီအကျန်းဖက်မှုပဲဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ရခိုင်တိုင်းရင်းသူမှအေးတီရီကျော်ရဲ့အမြင်ကတော့
ကျမတို့ပေါ့နော်ရေပြတ်ထင်ထားကြတာအင်တွင်းအကြက်ဖတ်မှုဆိုတာပေါ့နော်ဒီစင်းရဲတဲ့သူတွေမှာပဲဖြစ်တယ်ပြီးလို့ရှိရင်အရက်တောက်တယ်မူးလို့ဖြစ်တယ်အဲ့လိုမျိုးတွေဆိုပြီးတော့ရေပြတ်သတ်မှတ်ထားကြပါတယ်ဒါပေမဲ့ဒီအကြက်ဖတ်မှုတွေကပေါ့နော်အလွှာတိုင်းမှာဖြစ်နေတယ်ဆိုတော့ဟာတွေကိုကျမတို့တွေ့မြင်ခဲ့ရပါတယ်တမက်ခံရတဲ့အကြောင်းရင်းကတော့များသောအားဖြင့်ကတော့ဒီအမျိုးသမီးတွေကပေါ့နော်စိတ်ပိတ်ဆိုင်ရာရာမှီခုံမှုတွေရှိတယ်ငွေကြေးပိုင်းဆိုင်ရာရာမှီခုံနေရတာတွေရှိတယ်ဆိုတော့အဲ့နှစ်ခုလုံးကအကြက်ဖတ်မှုကိုဖြစ်ပွားစေတဲ့အကြောင်းရင်းတွေလည်းဖြစ်ပါတယ်။များသောအားဖြင့်ကတော့ဒီအမျိုးသမီးတွေကပေါ့နော်သူတို့အကြမ်းဖက်ခံရတာကိုပုံမှန်အားဖြင့်ကတော့မပြောဘူး။ဆိုတော့တော်တော်လေးအခြေအနေဆိုးလာပြီဆိုလို့ရှိရင်တော့ပေါ့နော်သူတို့ဟိုအဖြစ်အပျက်တွေဟိုသူတို့ရဲ့တငယ်ချင်းကိုပြောပြမယ်။အဲသူတို့အကူအညီတောင်းခံတဲ့သူတို့မှာအားကိုးရတဲ့သူတရားရောက်ရှိတယ်။အဲအဲ့လိုမျိုးလေးတွေတော့ရှိပါတယ်ရှင်။ဒီအကြမ်းဖက်ခံရတဲ့အမျိုးသမီးတွေကများသောအားဖြင့်ကဗုဒ္ဓဘာသာတွေညားတယ်ဆိုတော့သူကဗုဒ္ဓဘာသာရဲ့အနှစ်သာရအရာလည်းဒီလိုမျိုးခံရတယ်ဆိုတာအရင်ဘဝကဝေကျေးပါလာလို့ပေါ့နော်ဟိုဘယ်တက်နိုင်မလဲပေါ့နော်ဒီဘဝမှာတော့ဖြစ်ပြီးသွားပြီဟိုဝေကျေးဆက်ဖို့ကံပါလာတဲ့နေမှာအဲ့လိုမျိုးပေါ့နော်တချို့တွေကလည်းမိမိကိုယ်ကိုမိမိသူတို့ကိုသူတို့စိတ်ဖြေတာပေါ့နော်အဲ့အဲ့လိုမျိုးလေးတွေလည်းသူတို့ကိုယ့်ဘာကိုယ်ရင်ဆိုင်ဖြေရှင်းကြတယ်ပေါ့နော်အိမ်တွင်းမှုအကြောင်းရင်းဖြေရခြင်းအကြောင်းရင်းတွေကအမျိုးသားရဲ့ ownership ပေါ့နော်အမျိုးသားကအိမ်ထောင်ပြုတ်လိုက်ပြီဆိုတာနဲ့ဒီအမျိုးသမီးကိုငါပိုင်တယ်ငါလုပ်ချင်တယ်လို့လုပ်လို့ရတယ်ဆိုတော့အဓိကအမျိုးသားတွေမှာဖြစ်ပေါ်တဲ့အစိတ်ပေါ့နော်အဲ့ဒီကစတယ်လို့ထင်တာပဲအဲ့ဒါကတော့အဓိကပင်မအရှင်အမြစ်ပေါ့နော်ဆိုတော့နောက်တခြားဒီငွေကြီးအရာဟိုပို့ပြီးတော့ဟိုငွေငွေရှာတဲ့သူဆိုတော့ပါဝါပို့ရှိတယ်အဲ့လိုမျိုးပေါ့နော်ဆိုတော့ပြောရမယ်ဆိုလို့ရှိရင်လင်းနဲ့မရကြတဲ့မှာတယောက်ကပါဝါပို့ကြည့်ရဲနောက်တစ်ယောက်ကပါဝါမရှိဘူးအဲ့ဒီပါဝါကို abuse လုပ်တာပေါ့နော်အလွဲသုံးစားလုပ်တယ်အဲ့ဒီအချိန်မှာတော့ဒီအိမ်တွင်ရဲ့အကျန်းဖက်မှုတွေကပေါ်လာတာပေါ့နော
်မြို့မိများပေါ်အကျန်းဖက်မှုအမျိုးမျိုးရှိရမှာလိမ်ပိုင်းဆိုင်ရာအကျန်းဖက်မှုကတော့အဆိုးဆုံးလို့ဆိုရမှာပါရခိုင်ပြည်မြောက်ပိုင်းမှာဩဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကျန်းဖက်တိုက်ခိုက်မှုကိုတုံ့ပြန်တဲ့နေနဲ့မြန်မာလူကြုံရေးတပ်တွေကနေမြေရှင်းလင်းရေးလုပ်ခဲ့ရမှာဒီဘာဒီကူမိရှုမြို့မိတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကျူးလွန်ခဲ့တာရှိတယ်လို့ Amnesty International အဖွဲ့ကြီးကမြန်မာကထောက်ပြခဲ့တာရှိပါတယ်။ရှင်းနေမှာပဲမြန်မာစစ်တပ်နဲ့တိုင်းရင်းလက်နက်ကိုင်တွေတိုက်ခိုက်နေတဲ့ကချင်နဲ့ရှမ်းပြည်နယ်မှာရောအခြေအနေကဘယ်လိုရှိပါသလဲ။ဒီဘယ်မြို့မိများအဖွဲ့ချုပ်ကမဲဆုဆုစဖေကတော့ WLP ကမြို့မိများအဖွဲ့ချုပ်မြန်မာနိုင်ငံက policy ရေးရမှုဆောင်အဖွဲ့ဝင်တူဦးဖြစ်ပါတယ်။ तू ये प्योजाजे ने तू तीद्रिम पाये ने तू न्या कंडा को निगों छो अपारेशे
से तुरी बखाचे ने देने या तू ते ते दी शांती ने ने कचें दी मेरे माँ दी အမျိုးသမီးများပေါ့ကျန်းဖန်းသူတို့တဲ့လေးပန်းဆိုင်ရာဒီအာနာပိုင်းတွေကျူးလွန်တဲ့အမှုပေါ့နော်အဲ့ဒီထက်မှာတော့ဒီအာနာပိုင်းကျော်ရနေရာမှာစစ်တပ်ပါတယ်ရဲပါတယ်ဒီခုဆိုရရဲ့အာနာရှိတဲ့လူတွေကနေပြီးတော့ကျူးလွန်တဲ့အမှု 90ကိုရခဲ့တာကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်ကျန်တဲ့ခလေးဆန်ငါမှုကတော့ဒီလှန်ဝင်းနေသေးတယ်ဒီကတော့ဒီစတက်ကရပ်ဘက်ကိုလာပြီးတော့မှလေးပန်းဆိုင်ရာစော်ကားတာပဲဖြစ်ဖြစ်ဒီသက်အိုးအေးစီးစီတွေကိုဒီတက်သွားတာပဲဖြစ်ဖြစ်တကယ်တမ်းကျတော့ဒီ2008ဖက်စီပုံကအတားအဆီးကြီးကြီးမှမဖြစ်တယ်နောက်တစ်ခုကသူတို့ကိုသွားပြီးတော့တိုင်တန်းဖို့ဆိုရင်လေဒီတိုင်တန်းတဲ့နေရာမှာပြည်သူ
ဒီတရားဥပဒေစိုးမိုးမှုကိုလက်လမ်းမမိတဲ့အတွက်ကြောင့်မို့လို့ခြေလက်နေသားနေအမျိုးသမီးတွေရတာကိုပို့ပြီးတော့မှခါးစည်းခံစားရတော့ကျွန်တော်တို့တွေ့ရတယ်ပေါ့နော်။
အပတ်စဉ်တင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်။အခုတော့သူရဆုံတဲ့အမေရိကန်တခွင်အစီအစဉ်လှည့်ပါ။ဒီတစ်ပတ်မှာတော့အမေရိကန်တို့ရဲ့နှစ်ကုန်ပိုင်းအားလရဲ့ပွဲတော်တွေအကြောင်းကိုအောင်တင်ဆက်ပေးထားပါတယ်ရှင်။
American Beyond Zune and Nanangan at the door, Ale Yeshi Kala Pi Alunga Tima Putarawa, Noe Malana said Thuiniha, Jesu on a Pitlu, Noe Mana said Lianiha, so in lay, Zewelu Gone Black Friday Ni Pitama Tawade. The low chaining on his starting like that, Ale Yen Yumbe Adwe, Dapin, Christmas and Nitiku Adwe, Jotin Pisinjare Poland in Sigani Raja, Chinko Miane Kala Lule Piolu Yaware. ဒီနေ့အတွက်ခရစ်မတ်သစ်ပင်ကိုဝစ်ကွန်ဆင်ပြည်နယ်ကချက်မန်မိသားစုကပေးပို့ခဲ့တာဖြစ်ပြီးအင်ဂျီရိုရဲ့အပြာရောင်ခမ်းမမှာထားရှိမှာပါ။1996ခုနှစ်နဲ့2003ခုနှစ်တွေတုန်းကလည်းချက်မန်မိသားစုဟာအင်ဂျီရိုအတွက်ခရစ်မတ်သစ်ပင်ပေးပို့ခွင့်ရခဲ့ပါတယ်။အမျိုးသားခရစ်မတ်သစ်ပင်အသင်းကြီးကနေကျင်းပတဲ့အခုနှစ်အတွက်သစ်ပင်ပြိုင်ပွဲမှာအနိုင်ရတဲ့သူတွေအနေနဲ့အင်ဂျီရိုမှာ
Donald Trump ကနိုဝင်ဘာလ23ရက်နေ့ကိုကျေးဇူးတော်နေ့အဖြစ်ကျင်းပခဲ့ပြီးအဲ့ဒီနေ့မှာမိသားစုတွေနဲ့အတူပြန်ဆုံစည်းပြီးဆုတောင်းမေတ္တာပို့ကြဖို့ကြေညာချက်ထုတ်ပြောဆိုထားတယ်။နိုဝင်ဘာ23ရက်နေ့အင်္ဂါနေ့တုန်းကတော့သမရဟာအင်ဗျူရောနှင်းစီဥယျာဉ်မှာအမေရိကန်သမရအဆက်ဆက်ဆောင်ရွက်လာခဲ့တဲ့အင်ဗျူရောကျက်စင်လှုပ်ပွဲအခမ်းအနားကျင်းပခဲ့ပါတယ်
။ Trump sick you are hereby pardoned.
အဲ့ဒီခန္ဓာမှာမင်းနီဆိုတာပြည်နယ်ကကျက်စင်မွေးတဲ့ခြံမှာကြီးပင်လာတဲ့ Wishbone နဲ့ Drumstick လို့အမည်ပေးထားတဲ့6လသားအရွယ်ကျက်စင်နှစ်ကောင်ကိုဘေးမဲ့လွတ်ပေးခဲ့ပါတယ်36ပေါင်4တဲ့ Wishbone နဲ့48ပေါင်4တဲ့ Drumstick ကျက်စင်နှစ်ကောင်ကို Virginia တက္ကသိုလ်ကိုပို့ဆောင်ပြီးမွေးမြူစေမှာပါကျက်စင်ဘေးမဲ့လွတ်ပွဲကျင်းပလာတာဒီနှစ်မှာ290ပြည့်ပါပြီ။သမရနဲ့မိသားစုကကျက်စင်တွေလှူဒန်းပြီးတဲ့နောက်ဖလော်ရီဒါပြည်နယ်ကမာရီလာဂိုအပန်းဖြေဆိုင်မှာကျေးဇူးတော်နေ့အားလည်းနေထိုင်ခဲ့ပါတယ်။တကယ်တော့သမရအစ်ဘရာဟင်လင်ကွန်းကကျက်စင်တကောင်ကိုဘေးမဲ့ပေးခဲ့တာကနေနောက်ပိုင်းမှာကျက်စင်ဘေးမဲ့လွတ်ပွဲစတာလို့လဲဆိုကြပါတယ်။အင်ဗျူရောဆိုင်ရာတမိုင်းအဖွဲ့အကြီးအကဲအက်ဒဝတ်လန်ဂယ်ကနောက်ကျောင်းရာဇဝင်ကိုအခုလိုရှင်းပြပါတယ
်။ He had a son named Tad.
သမရမှာတက်လို့ခေါ်တဲ့သားတယောက်ရှိပြီးတော့1864ခုနှစ်မဲပေးရမယ့်အချိန်လုံးကမဲပေးုံနာမှာ
ူမွေးထားတဲ့ကျက်စင်နဲ့အတူကစားနေခဲ့ပါတယ်။အဲ့ဒါကသမရလင်ကွန်ကအဲ့ဒီနားမှာဘာလို့ကစားနေလဲလို့မေးပြီးဒီကျက်စင်ကမဲပေးခြင်းလို့လားလို့ပြောခဲ့ပါတယ်
။အဲ့ဒါနဲ့ထက်ကလည်းသူ့ကျက်စင်ကတိတ်ငြိမ်တဲ့အတွေ့မဲပေးလို့မရဘူးလို့ပြန်ဖြေခဲ့ပါတယ်။အဲ့ဒီအချိန်ကလေးကကျက်စင်ပေးမယ်လွတ်တဲ့အစဉ်အလာစတင်ခဲ့တယ်လို့လန်ဂယ်ကပြောပါတယ်။
Therefore Abraham Lincoln pardoned this turkey.
အဲ့ဒါနဲ့ပဲ Abraham Lincoln ကအဲ့ဒီကျက်စင်လေးကိုဘေးမဲ့ပေးခဲ့ပြီးတော့ကျေးဇူးတော်နေ့မှာအသက်ခံရမဲ့ဘေးကနေကယ်တင်ခဲ့ပါတယ်
။1940ပြည့်နှစ်တည်းမှာသမရ Harry Truman ကလည်းကျေးဇူးတော်နေ့အထိမ်းအမှတ်အနေနဲ့ကျက်စင်တွေကိုဘေးမဲ့ပေးခဲ့ပါတယ်။အဲ့ဒီနောက်အနည်း20ကျားတဲ့အချိန်သမရ John F. Kennedy လက်ထက်မှာတော့အင်မီရိုကိုပေးပို့တဲ့ကျက်စင်တစ်ကောင်ကိုဘေးမဲ့လွှတ်ပေးတဲ့အခမ်းအနားကိုတေးချမှတ်တမ်းတင်ထိုင်ခဲ့ပါတယ်။သမရကနေဒီကအဲ့ဒီကျက်စင်ကိုမစားဘဲဘေးမဲ့ပေးခဲ့တာလို့လန်ဂယ်ကပြောပါတယ
်။ We know that John F. Kennedy definitely began.
ကျွန်တော်တို့သိသလောက်တော့သမရကနေဒီလက်ထက်မှာအခုဒလေထုံးစံကိုစားခဲ့တာဖြစ်ပြီးအခုချိန်ထိရှိနေတာပါ
။နှစ်စင်ဘေးမဲ့လွတ်တဲ့ကျက်စင်လေးကိုအမျိုးသားကျက်စင်အဖွဲ့ကအင်ဂျီရိုကိုပို့ပေးပါတယ်။ပထမဆုံးလူလူတက်ရောက်တဲ့ကျက်စင်ဘေးမဲ့လွတ်ပွဲနဲ့ပတ်သက်ပြီးလန်ဂယ်ကအခုလိုရှင်းပြပါတယ်
။ There's been an official White House turkey reception ceremony.
သမ္မတ Harry Truman လက်ထက်ကစပြီးတော့အများပြည်သူပါဝင်ကြည့်ရှုနိုင်တဲ့အိမ်ဖြူတော့ကျက်စင်လွှတ်ပွဲကိုကျင်းပခဲ့တာပါ။အ
ဲ့ဒီလိုပေးမဲ့ပေးတဲ့ကျက်စင်တွေကိုတော့နီးစပ်ရာမွေးမြူရေးခြံတွေကိုပို့ပြီးထိန်းချောင်းစေခဲ့ပါတယ်။အခုအခါမှာတော့သမ္မတရဲ့လက်ဆောင်အနေနဲ့လည်းတခြားနေရာတွေပြည်နယ်တွေကိုပေးပို့မွေးမြူစေခဲ့ပါတယ်။အခုလိုကျက်စင်ပေးမဲ့လွှတ်ပွဲအခမ်းအနားတွေကိုတော့ကျေးဇူးတော်နဲ့မတိုင်ခင်ရပိုင်လေးအတွင်းမှာကျင်းပလို့ရှိပါတယ်။ကတော့ကျေးဇူးတော်နေ့အနေနဲ့မဟုတ်သေးပဲဥရောပကနေအမေရိကတိုက်ကိုစပြီးတော့ရွှေပြောင်းချစ်ချနေတိုင်းသူတွေဟာအခုမန်ဆက်ချူးဆက်ပြည်နယ်ပလတ်မောက်မှာ1622ခုနှစ်ကကောက်သစ်စားပွဲအနေနဲ့စတင်ပြီးကျင်းပခဲ့တာပါဒီနောက်မိုးခေါင်တဲ့အချိန်မှာမိုးရွာသွန်းခဲ့တာကိုကျေးဇူးတင်တာကြောင့်1623ခုနှစ်မှာတော့ကျေးဇူးတော်နေ့ဆိုပြီးတော့စတင်ကျင်းပပါတယ်ဒါပေမဲ့လည်းအစောပိုင်းကနေရာဒေသမတူပဲကျင်းပကြတာဖြစ်တဲ့အတွက်ရက်တိတိကျကျသတ်မှတ်ပြီးကျင်းပတာမျိုးမရှိတာကြောင့်တချို့နေရာတွေမှာကျေးဇူးတော်နေ့ကိုတစ်ချိန်မကတော့ကျင်းပကြပါရတယ်။ဒါကြောင့်1989ခုနှစ်နိုဝင်ဘာလ26ရက်နေ့ကိုကျေးဇူးတော်နေ့အဖြစ်အမေရိကန်သမ္မတ George Washington ကသတ်မှတ်ခဲ့ပါရတယ်။အဲဒီနောက်ကျေးဇူးတော်နေ့ကိုနိုင်ငံအားလိုက်ရဲ့အဖြစ်သတ်မှတ်ဖို့အမေရိကန်စာရေးဆရာမ Sarah Joseph Hill ဟာနှစ်30နီးပါးကြာလှုပ်ရှားဆောင်ရွက်ခဲ့ပါရတယ်။1863ခုနှစ်မှာတော့အမေရိကန်သမ္မတ Abraham Lincoln ဟာနိုဝင်ဘာလအတွင်းနောက်ဆုံးကြာသပတေးနေ့ကိုကျေးဇူးတော်နေ့အဖြစ်ပြင်ဆင်သတ်မှတ်ခဲ့ပါတယ်။ကျေးဇူးတော်နေ့အပြီးနောက်တည့်ရက်တောက်ကြနေ့ဟာဈေးဝယ်သူတွေအကြိုက် Black Friday နေ့ဖြစ်ပါတယ်။အမေရိကမှာဈေးဝယ်ဖို့ဝါသနာပါသူတွေအတွက်တော့ Black Friday နေ့ဆိုတာဈေးဝယ်လို့ကောင်းတဲ့ရက်တည်းဖြစ်ပါတယ်။1960လောက်ကနေစပြီးကျေးဇူးတော်နေ့အပြီးနောက်တစ်ရက်ကို Black Friday နေ့အဖြစ်အားလုံးကသတ်မှတ်ထားကြတာပါ Christmas အတွက်လက်ဆောင်ပစ္စည်းတွေကိုလည်းဒီချိန်လေးကနေရှားပြီးဝယ်ဆွကြတဲ့သူတွေလည်းရှိပါတယ်အားလည်းရရှိအစဈေးဝယ်ရသည်မှာတချို့ပစ္စည်းတွေဆိုရင်ဈေးထက်ဝက်လောက်ချရောင်းတာကြောင့်အဲ့ဒီနေ့မှာဆိုရင်နေရာတကာမှာဈေးဝယ်သူတွေနဲ့စီကားနေပါတယ်
သူရဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါသေး။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါသေး။
ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြတာတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အဖက်ဆင်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့သိပ္ပံနဲ့ဤပညာအစီအစဉ်လှည့်ရောက်ပါပြီဒေါက်ခင်မျိုးသက်တင်ဆက်ပေးထားပါတယ်ရှင်
နိုင်ငံတကာသက်မဆန်မပြည့်မီတဲ့ရန်ကုန်မန္တလေးအမြန်လမ်းမကြီးမှာတွေ့ရတဲ့အားနည်းချက်တွေနဲ့ဒီအားနည်းချက်တွေကိုအစိုးရဘက်ကဘာတွေလုပ်ပေးနေလဲဆိုတာကိုအမြန်လမ်းကိုအမြဲဆုံးပြီးသွားလာနေသူကိုနီလင်းချိုကပြောပြပေးပါမှာအကျဉ်း28ပေရှိတဲ့ကွန်ကရစ်နှစ်လွှာနဲ့ခင်းထားတဲ့ဒီအမြန်လမ်းမကြီးမှာအောက်အလွှာက6လမ်းမအပေါ်အလွှာက2ဘေးထူပြီးတန်ချိန်80လောက်လေးတဲ့ရင်းတွေဖြတ်တန်းမှုကိုခံနိုင်ရရှိပါတယ်။ဒရာပေါင်း1300ကျော်ရှိပြီးထရက်ကားတွေမောင်းခွင့်မပြုတဲ့ဒီအမြန်လမ်းမှာလူစီးကားတွေအတွက်တတ်မှတ်ထားတဲ့နှုန်းကကီလိုမီတာ100ပါ။ဒီလမ်းမကြီးစပြီးဖွင့်ချိန်မှာကားမောင်းသူတွေကြုံရတဲ့အခက်အခဲကဘာပါလဲ
။ဟိုဆက်တာနှစ်တွေမှာကားတွေလည်းကြားတယ်နော်ဘုရားနိုင်ငံက။တာယာလဲတဲ့အခါမှာကျွန်တော်တို့ဒီကလူတွေတာယာဒိတ်ကိုဖတ်ရတယ်ဆိုတော့သဘောတရားကိုမသိကြဘူးကွာ။ဟိုကျွန်တော်တို့ကိုယ်တိုင်လည်းမသိကြဘူးကွာ။ဟိုစောစောပိုင်းနှစ်တွေမှာအဲ့ဒီနေ့မှာအမြန်လန်းဆိုတာပေါ်လာတယ်။လမ်းကတရားမဟုတ်ဘဲနဲ့ကွန်ကရစ်နဲ့ခင်းထားတယ်ကွာ။လမ်းပစ်ဖြစ်တာလည်းပါတော့အရေးအဝါလည်းမရှိဘူး။အဲ့တော့အပူချိန်ညင်းတယ်လို့တော့ထင်ပါတယ်။ဒီကျိုးကဓာတ်လိုက်မောင်းတဲ့အခါမှာတာယာကအားနေရတယ်တွေ့ရင်တာယာပွင့်သွားတာလို့ရှိပါတယ်ကွာ။အဲ့လိုဖြစ်ပါများလားအဲ့ခါမှာလူတွေကနောက်ပိုင်းမှာတာယာဝင်အဲ့လိုဒိတ်ဖတ်ရတယ်ဆိုတော့ဟာလေးကိုသတိထားမိလာကြတယ်ကွာ။နောက်ပိုင်းလူတွေဒီလိုလက်လက်ဆိုပဲမဝဲကြတော့ဘူးခင်ဗျ။နောက်တစ်ခုကအားနေတဲ့နေရာကြီးမှာပြင်းတဲ့နေရာကြီးကြရင်တော့နောက်ပိုင်းမှာသူကနိုင်လုံကတ်တရားခင်းခိုင်းတယ်ခင်ဗျ။အပိုင်းလိုက်အပိုင်းလိုက်အခုကျွန်တော်တို့ရန်ကုန်ဘက်ကထွက်မယ်ဆိုရင်မိုင်း20လောက်ကြီးရတော့ခင်ဗျာလမ်းပယ်များအကုန်ခင်းပြီးပါပြီခင်ဗျ။နိုင်လုံကတ်တရားတောက်ချောက်နောက်ပိုင်းမှာပြည့်တဲ့နေရာကြီးပြင်းတဲ့ဟာကြီးအားလုံးကိုသူကအပိုင်းလိုက်အပိုင်းလိုက်လုတ်ခိုင်းနေတယ်ခင်ဗျာအခုတွေ့ရတော့
နောက်ဆုံးပို့ပြီးတော့အဆင်ပြေမဲ့ပုံပေါ်တာပေါ့နော်
ဟုတ်ကဲ့အတွေ့အကြုံတွေကတော့တချို့ကျွန်တော်တို့ပြောခဲ့တဲ့အန်တီရဲများတဲ့နေရာတွေမှာလမ်းတွေကိုပြင်းနေတာဒီဒီရလာကောင်းဖို့ပေါ့ဘိုးအရင်တိမ်မိတ်ယူထားလိုက်တဲ့အချိန်မှာကားလမ်းပေါ်မှာဒီကလမ်းပြီးကိုဆင်းမတော်ခင်နဲ့ဒီဖမ်းတော့လို့ဖြစ်နေတော့ကျွန်တော်အဲ့ဒီကိုအချိန်နဲ့ကျွန်တော်တို့ပြောလာတဲ့အရာတွေပြင်ပြီးသားနဲ့မောင်းလာပြီးတော့ရုပ်ပြေကားအလိုအရန်ကိုဆွဲလာတော့ခင်ဗျအဲ့လိုကြေကနာကြီးဖြစ်ခဲ့တဲ့နေရာမျိုးတွေသူတို့လိုက်မှတ်ပြီးတော့တောက်လို့ရအခုပြင်းတော့ပြင်းနေတယ်ခင်ဗျလမ်းတွေအားလုံးနောက်ရောင်ရံအားနေတဲ့ကိုယ်တွေမှာရောင်ရံတွေလုံးနေတော့သူတို့ speed တွေကိုကြီးချနေပြီနော်သူတို့ကအရင်ကတော့100ကီလိုမီတာထက်ပိုမမောင်းရအောင်ပေါ့နော်စွန့်ကြည့်ထားတယ်ဒါပေမဲ့တချို့အရင်ကနေများတဲ့နေရာတွေမှာ60လို့80လို့သူတို့စိုင်းဘုတ်တွေလိုက်ထောင်ထားပြီးတော့အဲ့ဒါကြောင့်မမောင်းဘူးအဲ့လိုမျိုးတွေတော့စိုင်းဘုတ်တွေလိုက်ထောင်နေရောင်ရံအားနေတဲ့နေရာမှာရောင်ရံတွေလိုက်ကြတာတွေ့တယ
်ဒီလမ်းကြောင်းဖောက်တဲ့နေရာမှာကောအားနေမှုရှိရလို့မြင်လား
ဟုတ်အဲ့ဒါတော့ကျွန်တော်အဲ့လိုဆိုထင်ပါတယ်ခင်ဗျအချို့နေရာကြီးမှာလမ်းကြီးမကွေ့တင်ပဲနဲ့ပေါ့နော်ကွေ့တယ်လို့ကျွန်တော်ကသာတယ်အထူးသဖြင့်ဘာကြောင့်လဲဆိုကျွန်တော်လက်သိတော့နားမလဲဘူးဒါပေမဲ့မန္တလေးနားရောက်တဲ့နေ့ကြီးပေါ့ဆိုရင်လမ်းအရန်ကိုကွေ့ရတာကွေ့တာမှအဲ့လိုငွေငွေကောက်ကိုဖြစ်နေတယ်ဘာကြောင့်အဲ့လိုကွေ့ရတယ်တော့မပြောတတ်ဘူးပေါ့နော်ဒီနည်းပညာကိုပဲမတက်လို့လားနောက်တချို့ရုပ်ပြည့်ရဲ့အဲ့လိုရုပ်ပြည့်တွေကွေ့သွားတယ်လမ်းကွေ့ရင်လည်းသူပြောတဲ့တရားနဲ့ကအတွေ့အကြုံကြည့်ရတယ်တော့အဆင်ပြေတယ်ခင်ဗျဆင်းလို့ရနိုင်တယ်ဒါပေမဲ့အခုအတွေ့အကြုံနဲ့လူတို့ကြရင်တော့ပြဿနာကြီးရတယ
်နောက်ဒီလမ်းမှာဟိုတံတားတွေဖောက်တဲ့အနေထားရောအဆင်ပြေရလား
တံတားတွေကစောစောပိုင်းတွေမှာတံတားတွေကျင်းတယ်ခင်ဗျအခုနောက်ပိုင်းနှစ်တွေမှာတော့ပေါက်ပြီးတော့လေးငန်းလေးတော့နေတဲ့ခါမှာအကုန်လုံးတော့နည်းနည်းလေးတော့တိုက်လိုက်ချဲ့သွားတယ်အခုတော့အားလုံးပြည်ပြီးပါတယ်ခင်ဗျ
ဒီရန်ကုန်မန္တလေးဒီအမြန်လမ်းမကြီးမှာတခြားစိတ်ထဲမှာကတိကောင်ဖြစ်စရာလေးတွေဘာများကြုံရပါလိမ့်လဲ
တခြားတော့မရှိတော့ဒါအဓိကတော့ခင်ဗျာ cycle ကိုတရားဝင်ခွင့်မပြုတာပဲ cycle မောင်းနေကြတယ်ခင်ဗျာ cycle စီးနေတာတွေ့ပါတယ်နောက်တချို့ကပုံစိုးတာ cycle ကိုလမ်းကြောင်းပြန်ပါပြီးပါတယ်အဲ့လိုမျိုးတွေကိုအခုရင်ကြီးတော့ထိထိရရအေးမယူပေးနိုင်ဘူးပေါ့နော်အဲ့လိုမျိုးတွေကရင်မောင်းနေတော့အန်တီရများလို့ထင်ပါတယ်နောက်တချို့လမ်းမှရှိတဲ့ရွာတွေကအပိုင်းလိုက်အပိုင်းလိုက်မှာညဖက်ဆိုရင်ကားတွေကတက်မောင်းကြတယ်ခင်ဗျကုန်ကားတွေသူတို့ခွင့်ပြုထားတဲ့တန်တဲ့ပူတဲ့ကားကြီးတွေကိုတွေ့တယ်ခင်ဗျဥပမာမြေရေကြီးတွေတို့သူတို့ကနေကန်တွေဖြစ်တဲ့အတွက်ကြောင့်ဘယ်ပေါက်ကတက်ပြီးတော့ဘယ်ပေါက်ကဆင်းရတယ်ဆိုတာသူတို့အနေနဲ့သိတယ်ခင်ဗျကျွန်တော်တို့လိုခီးသွားတွေကတော့မသိဘူးခင်ဗျအဲ့ဒီကားကြီးကိုရုပ်တည်းတွေ့တယ်ဟာဒီကားကြီးကဘယ်ဟက်တက်လာမှလဲအဲ့လိုမျိုးတွေပေါ့နော်အဆိုးဆုံးကတော့စိုက်ရစီးမှုတွေဆိုပြီးတော့ဒီကွန်ကရစ်လမ်းရဲ့ပြီးမှာမြေကြီးလမ်းလောက်တာပြီးတယ်ခင်ဗျကျွန်တော်တို့ဒီလောက်ကြွာသားတွေတုံးဖို့ပြည့်စုံပြီးတော့ထားတဲ့ဟာကိုဒါကလည်းမတုံးကြဘူးကျွန်တော်ဒီကွန်ကရစ်လမ်းပေါ်ကိုပဲဆိုက်ကြိုတက်စီးတယ်တချို့ဆိုရင်ဘယ်လိုလမ်းကြောင်းပြန်စီးရလဲ အဲ့တော့အခုနောက်ပိုင်းမှာကျွန်တော်တို့ကြားလာတော့ဒီလမ်းပေါ်မှာတခုခုစိုက်ကြဲကိုတိုက်ခဲ့တယ်ဆိုရင်စိုက်ကြဲသမားတရားသွက်ခံလူကြားတယ်ခင
်ဗျလမ်းပေါ်မှာဒီခီးသွန်းလာနေတဲ့လူတွေပေါ့နော်ရင်တွေအန်ဒီယခင်းဖို့အတွက်ဒီလုံခြုံရေးဘလောက်များဖြည့်ထားပေးပါလဲအရေးပေါ်ဖြစ်လို့ရှင်အရေးပေါ်အတွက်ကိုခေါ်ဖို့ပြုဖို့ဒါမျိုးနည်းနည်းဆန်းဆန်းနဲ့အကူအညီတွေပါနေများရရလားဘယ်လိုများအခက်အခဲရှိလဲပြောပြပေးပါ
ဆုံးတော့ပိုင်းဖွင့်လာတဲ့အချိန်ကတော်တော်လေးအဆင်မပြေခဲ့ဘူးခင်ဗျအခုမှဖြစ်လို့ခေါ်ရင်လည်းအကူအညီရဖို့တော်တော်မလွယ်ခဲ့ဘူးခင်ဗျအញ្ញံလမ်းရဲစခန်းဆိုတာမျိုးမရှိခဲ့ဘူးခင်ဗျအစပိုင်းတော့ပေါ့နော်တော်တော်လေးတော့ဒုက္ခဒုက္ခရောက်ခဲ့ကြပါတယ်အဲ့ဒီကလည်းလမ်းအတိအကျဖြစ်တာကြောင့်ကာယအာနေကျဲတို့ဂျင်းမပေါ်ဆောင်မှုနောက်လမ်းရဲ့အာနေကျဲတို့ကြောင့်ခဏခဏဖြစ်တဲ့ဒုက္ခဒုက္ခလူတွေတော်တော်ရောက်ကြတယ်ခင်ဗျအဲ့ဒါတွေများလာတဲ့အချိန်မှာအရေးပေါ် hotline number ဆိုပြီးတော့ဒီစီစီတုံရဆိုပြီးတော့လှုပ်ထားပေးတယ်ခင်ဗျာတို့တက်မှတ်ချက်တိုင်းတော့အပိုင်းပိုင်းလိုက်ဒီမှာရေစကန်နေထားတယ်အဲရေစကန်နေမှာကျွန်တော်တူနာပြုရင်ရှိတယ်ဒီတိုက်ရင်ထားထားပေးတယ်နောက်ကလေးနေတွေ့ထားတယ်ခင်ဗျာအခုနောက်ပိုင်းတော့ညပဲဖြစ်ဖြစ်နေ့ပဲဖြစ်ဖြစ်တော့အပိုင်းထားလိုက်ကိုညံလန်းရေခေါ်တယ်ခင်ဗျာတို့ခေါ်တော့အဲ့ရေကတောက်လျှောက်ရှိနေတာတွေ့တယ်လမ်းပေးမှာတို့တိုက်ကလေးနေရက်ဆောင်ပေးနေတယ်ကျွန်တော်တို့ခီးသွားနေနေလိုအပ်တဲ့အကူကြီးပေါ့ဒါလည်းဒီပြေဥမာပြီးပေါက်တာကကပြစ်တာဘာညာကမှောက်တာအဆုံးပေါ့နော်ဒီလိုအကူကြီးတောင်းရင်ရတယ်ခင်ဗျဒါအခုနောက်ပိုင်းနှစ်ဒီမှာမှရလာတာပေါ့နော်အရင်ကတော့ဘလူးမောက်မရှိခင်ဗျဘလူးကိုခေါ်လို့ခေါ်ရမှလည်းမသိပေါ့နော်နောက်ပိုင်းနေ့တွေမှာတကဖုန်းနံပါတ်တွေပေးတယ်ခင်ဗျ။အဲပိုင်းကိုပဲနံပါတ်ပေးပြီးအတို့ပေးတယ်။ဒီလိုကျရင်ရုပ်ကြီးရဲ့ခေါ်ရတဲ့ခါကျရင်သူကအာအဲပိုင်းကကျွန်တော်ပိုင်းမဟုတ်ဘူး။ဘယ်နံပါတ်ကိုခေါ်ပါ။အဲအဲ့လိုပြီးပေါ့နော်။ကတိရောက်တွေဖြစ်နေခင်ဗျ။အများကြီးပြောလာကြတော့မှသူကအဲ့လိုနံပါတ်တစ်ခုပေးတဲ့နယ်လုပ်ပြီးလိုက်တာ။ခေါ်လိုက်ရင်သူကချိတ်ဆက်ပြီးတော့လွတ်ပေးတယ်ခင်ဗျ။အော်ရဲကသူကလည်းသူအပိုင်းလိုက်အပိုင်းလိုက်စောင့်နေပါလေ
။လုံခြုံရေးပိုင်းအနေနဲ့စိတ်ချလာတဲ့ပိုင်းပေါ့နော်
။ဒါပေမဲ့အားနေနေတာကျွန်တော်တို့မြင်တာပေါ့နော်။လုံခြုံရေးတယောက်တည်းတည်းရှိတယ်ခင်ဗျ။တနည်းအားမို့နှစ်ယောက်တော့ရှိတယ်လို့မြင်နေတယ်ခင်ဗျ။အားလုံးလည်းဒီလိုဒီလေဝဲဆိုရင်ဒိဋ္ဌိကနာမရှိဘူး။ညာဘက်များမှာတခုခုပေါ့နော်။သူ့ကိုလောက်ကပဲဆိုသူ့မှာလက်နဲ့လည်းမတွေ့ကျွန်တော်တို့သိရတယ်။သူ့ကိုရံပြုတ်မယ်ဆိုရင်သူ့ကိုသူတော်မှာတော်တော်ကောင်းရမ်းမဲ့သဘောရှိတယ်။မှောင်ရင်းမဲကြီးထဲမှာဒီမှာတယောက်ပဲ။ကျွန်တော်ကားသွားတယ်ကားသွားတဲ့အချိန်မှာကားပြီးအောင်မှာသူတို့ငြင်းငြင်းနေတယ်။အဲမှောင်ရင်းမှာသူကတယောက်ပဲဆိုင်ကျင်နေဆိုငြင်းငြင်းရတယ်။သူ့ရဲ့မတက်ရက်ကြီးနေတယ်။သူတို့ဂျူတီတော့သူတို့ကသူတို့ချိန်နေဖြစ်ပါတယ်ကျွန်တော်လည်း။ဒါပေမဲ့ကျွန်တော်စဉ်းစားတဲ့ပုံစံကတော့တက်တာတခုဖြစ်ခဲ့ရင်တို့အနေနဲ့ကာဖွယ်လို့ရအောင်လက်နဲ့တခုပြည့်ပြည့်ပေးထားရင်ပုံပြတို့တော့လည်းကောင်းတယ်။နောက်ကျွန်တော်တို့ပုံပြတောင်းတဲ့လူတွေနဲ့ပုံပြတော့ဖြစ်နေလို့ထင်တယ်
။ကိုနေလင်းဖြူပါဒီအမြန်လန်းကိုပုံမကောင်းမွန်ကျယ်ဝန်းလာအောင်လက်ရှိအစိုးရက USH တို့ Jaguar တို့လိုအဖွဲ့အစည်းတွေနဲ့လုံဆောင်နေတာတွေ့ရတယ်ဆိုတာကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံရအောင်မယ်နော
်သိပ္ပံနဲ့ဉာဏ်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA စောက်ကြာဉာဏ်အစီအစဉ်ကိုနားဆင်နေကြတာပါစနေမနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့အလိုင်းဒိုမီတာ30 40 49 50နဲ့ဖိုင်းလိုက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုကိုရင်နိုင်ပြောပြပေးပါမယ်ရှင်
ဒီနိုင်ငံမြောက်ပိုင်းဆိုင်းနိုင်ချုံဆွယ်ကလူတွေဖြစ်ချက်နေတဲ့ဗလီတစ်ခုကိုစစ်သွေးကြွားလို့တန်တရားဖြစ်ဖွယ်ရှိသူတွေဒီကနေ့မှတိုက်ခိုက်ခဲ့တာကြောင့်လူ135ယောက်သေဆုံးသွားတယ်လို့ဣရစ်လုံကျွေးတောင်ဝန်ရှိသူတွေပြောကြားတာကိုကိုးကားပြီးတော့အစိုးရပိုင်းမီဒီယာတွေကဖော်ပြလိုက်ပါတယ်အစိုးရတွေဟာ BLF မြို့ကLRW မှာရှိတဲ့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေကိုထောက်ခံသူတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်တယ်လို့အစိုးရပိုင်းမီနာသတင်းအေဂျင်စီကပြောပါတယ်ခီးကြမ်းမောင်းနေတဲ့ကားလေးစင်းပေါ်မှာရှိတဲ့လူတွေကတောက်ကြံတွေကဝတ်ပြုဆူတောင်းနေတဲ့သူတွေကိုတနက်တွေနဲ့ပြစ်ခတ်ခဲ့တာဖြစ်တယ်လို့အစ္စရေးလုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်အရေးပေါ်လူနာတင်ရင်တွေကအခင်းဖြစ်ပေါ်တဲ့နေရာကထိခိုက်ဒဏ်ရာရသူတွေကိုအနီးနားကဆေးရုံကိုခေါ်ဆောင်သွားခဲ့တာမြင်တယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်ဣဂျင်နိုင်ငံရဲ့အိန္ဒိယအစ္စရေးနိုင်ငံကလည်းဒီတိုက်ခိုက်မှုကြောင့်ဝန်ထဲကြောင်းပြောကြားခဲ့ပါတယ်ခင်ဗျာဇင်ဘောဝေနိုင်ငံမှာတော့ Emmerson Mnangagwa ဟာသမ္မတအစ်ဖြစ်တဲ့ဒီနေ့တောက်ကြနေ့မှာကျန်းသက်စာချင်းဆိုလိုက်ပြီး Robert Mugabe ရဲ့38နှစ်ကြာအာဏာရှင်စနစ်နဲ့ဆုံးသက်သွားခဲ့ဖြစ်ပါတယ်သမ္မတအစ်ဖြစ်ကျန်းသက်စာချင်းဆိုပြီးနောက်ပြောကြားခဲ့တဲ့မင်ခွန်းထဲမှာတော့ Mr. Mnangagwa ကသူ့အရင်သမ္မတ Mr. Mugabe ကိုချီးကျူးပြောဆိုခဲ့လို့ရှင်းနေမှာ negotiation ထားတဲ့အတိုင်းရွေးကောက်ပွဲကိုလည်းကျင်းပမယ်လို့ကတိပြုလိုက်ပါတယ်ခင်ဗျာကတ္တသာသနာပိုင်ပုပ်ယဟမင်းကြီးဖရန်စစ်ဟာတနင်္လာနေ့မြန်မာနိုင်ငံကိုဒေသသွားရောက်มาဖြစ်တဲ့အတွက်ပုပ်ယဟမင်းကြီးကိုဖူးမြော်ဖို့အနေနဲ့ရက်ရက်ကကက်သလစ်ခရစ်ယာန်ဘာသာဝင်တွေရန်ကုန်မြို့တော်ကိုသွားရောက်ဖို့ဆိုင်းပြနေကြပါတယ် ကျွန်တော်တို့မြန်နိုင်ငံမှာကြက်ရောက်တဲ့မြူးပညာပေါ်အချမ်းဖက်မှုပပျောက်ပြီးဟူအစ်အစက်စလေးဖ်ဟူအစ်အဆက်စလေးဖ်တောင်ရချာခီးစဉ်အတွင်းမှာပို့ရဟမင်းကြီးဟာသမ္မတဦးထင်ကျော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်တို့နဲ့လည်းတရားစီတွေ့ဆုံဖို့စီစဉ်ထားပါတယ်ခင်ဗျာ
တရင်ချင်းချက်ကိုကိုရင်နိုင်ပြောပြခဲ့တာပါဒညာအစီအစဉ်ထုတ်လို့ရမှုကကိုရင်ဝေအောင်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ဂတ်ဒီစပိုင်နဲ့ဖြစ်ပါတယ်ကျွန်မရှားဖုံပါဒညာအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ VOA မေရိကန်အသံညဘက်မြန်မာဘာသာအစီအစဉ်ကိုညကိုနိုင်ကနေဆက်နိုင်ထိထုတ်လွှင့်ခဲ့တာဖြစ်ပါတယ်ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုဟူဝေဖန်အကြံပေးလ This program has come to you from the Voice of America, Washington.